Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA American အတန်းကနေ2016ခုနှစ်ဇူလိုင်လ17ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်းလွှင့်နေပါပြီရှင်ကျမစုမမရှင
်ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ပြည်ပနိုင်ငံမိုးဆူးမြို့ကိုအိုက်စ်သွေးကြွရဲ့လက်ကနေပြန်လည်သိမ့်ပတ်ဖို့ကြိုးစားရမှာကူညီဖို့အမေရိကန်ကတပ်ဖွဲ့ဝင်960ထပ်မံဆေးလွှတ်မဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးကကြေညာလိုက်ပါတယ်။မြောက်ကိုရီးယားကောင်းဆောင်ပေါ်အမေရိကန်ကပိတ်ဆို့တံခါးအရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့ကြံနေသေးတဲ့တန်ဆက်တွေကိုပါဖြတ်တောက်လိုက်တဲ့အကြောင်းမြောက်ကိုရီးယားကကြေညာပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုမခင်ဖြူထွေးနဲ့တူကြေညာပေးမှာပါ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့မလေးရှားနိုင်ငံပီနန်ရောက်မြန်မာနိုင်ငံသားတချို့ကိုဘသူဘဲဝါမှန်းမသိတဲ့သူတွေကတိုက်ခိုက်လိုက်တဲ့တရင်နောက်ဆုံးရအခြေအနေနဲ့အတူမတူကွဲပြားတဲ့လူမျိုးဘာသာတွေကြားပရိပခါတွေဖြစ်ဖို့မဖြစ်စေဖို့ပေါ့နော်ဒီအမုန်းစကားဖြန့်တဲ့သူတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းပေးနိုင်မဲ့ဥပဒေချမ်းတရက်ရေးဆွဲနေတဲ့တဲ့။နောက်မြမငိမ့်ညာရေးဖော်ဆောင်နေတဲ့အချိန်မှာဒီလိုအမုန်းစကားဖြန့်ဝေမှုတွေကိုအစိုးရကထိထိရောက်ရောက်ကာကွယ်တင့်တယ်လို့ပြောဆိုလိုက်တဲ့တဲ့မှာတော့
ငိမ့်ညာချက်နဲ့ကျွန်တော်တို့အဖြေရှာမဲ့အခင်းကျင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတိမငိမ့်ဖြစ်အောင်ဖန်တီးတဲ့လှုံ့ဆော်တဲ့အနေအထားတွေ
UNFC ကဦးထွန်းစော်ပါရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်ပြည်နယ်ငံမိုးဆူးမြို့ IS သွေးကြွရဲ့လက်ကနေပြန်လည်သိမ့်ပိုက်ဖို့ကြိုးစားရမှာကူညီဖို့အမေရိကန်ကတပ်ဖွဲ့ဝင်960ထပ်မံဆေးလွှတ်မဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးကကြေညာလိုက်ပါတယ်စစ်သွေးကြွတွေပေါ်စစ်စင်ရေးတွေနောက်တစ်ဆင့်တက်နိုင်မှုအီရန်ကောင်းဆောင်တွေစစ်မြေပြင်ကတပ်မှုတွေနဲ့တွဲဆုံဆွေးနွေးဖို့ဘက်ကရက်မြို့တော်ကိုရောက်နေတဲ့ဝန်ကြီးအက်စကာတာကအမေရိကန်တပ်တွေဆေးလွှတ်မဲ့အစီအစဉ်ကိုဒီကနေ့ပဲကြေညာလိုက်တာပါအီရန်တပ်ဖွဲ့တွေကတော့မိုဆူးမြို့နီးမှာရှိတဲ့အထက်ကလေတက်စကန်တစ်ခုကိုမကြသေးတဲ့နှုန်းကပြန်လည်သိမ့်ပိုက်နိုင်တဲ့အတွက် IS သွေးကြွတွေကိုချေမှုန်းရေးပထမဆင့်ရည်မှန်းချက်10ခုအောင်မြင်ပြီးဆုံးသွားပြီဖြစ်တဲ့အကြောင်းဝန်ကြီးကတာကပြောဆိုလိုက်ပါတယ်
The seizure of the Kiara West airfield that will be followed.
It's for West Litas Kango. တိုင်ပိုင်နိုင်ငံရောက်နောက်ဆက်တွဲအစီအစဉ်တွေအတွက်လမ်းပွင့်သွားတဲ့အကြောင်းရည်မှန်းထားတဲ့အတိုင်းထောက်ပို့ရေးမှာအသုံးပြုမှာဖြစ်တဲ့အကြောင်းဤရနိုင်ငံမရောက်ခင်မှာပဲဝန်ကြီးကတာကသတင်းတောက်တွေကိုပြောဆိုလိုက်တာပါ Litas Kango မဟာဗျူဟာရအချက်ချာကြတဲ့အတွက်စီးရေးရည်မှန်းချက်မှာထည့်သွင်းထားရတာဖြစ်တယ်လို့လည်းကာဝေးဝန်ကြီးဌာနအစ်မြင့်ရာရှိတယောက်ကပြောပါတယ်ဝန်ကြီးကတာရဲ့စုထချင်းဤရနိုင်ငံခီးစင်မှာတော့ဤရဝန်ကြီးချုပ်ဟေဒါဘာဒီကာဝေးဝန်ကြီးခလက်အိုဘာဒီတို့နဲ့လည်းဘက်ကရက်မြို့တော်မှာတွေ့ဆုံမှာဖြစ်တယ်လို့အီရန်နိုင်ငံကာဒီစတန်ဒေတာရဲ့သမ္မတမဆုပန်ဆာနီနဲ့လည်းတယ်လီဖုန်းကတစ်ဆင့်ဆွေးနွေးဖို့စီစဉ်ထားပါတယ်
အမေရိကန်ပြည်ထောင်စုနယူးဟမ်ရှားပြည်နယ်ရှေ့မြောက်ပိုင်းပေါ့စ်မော့သ်မြို့မှာအင်ကာနီလုံမဲ့မဲဆွဲစည်းရုံးပွဲကျရင်တော့ဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ဟယ်လရီကလင်တန်နဲ့အတူပါတီတွင်သမ္မတလောင်းဖြစ်ရရှင်ပြိုင်နေတဲ့အထက်လွှတ်တော်မဲ့ဘန်နီဆန်ဒါစ်တို့အတူပူးပေါင်းပြီးတော့မဲဆွဲကြဖို့ရှိပါတယ်ပုံမခိုင်မှာအားကောင်းတဲ့အမေရိကန်ပြည်ထောင်စုကိုတည်ဆောက်ဖို့ထိပ်ပိုင်းလူချမ်းသာတွေအတွက်တည်းမဟုတ်ပဲအားလုံးအတွက်အကျိုးခံစား권ရှိစေမယ့်စီးပွားရေးတရက်တည်ဆောက်နိုင်ဖို့သူတို့နှစ်ဦးဘယ်လိုတန်ဋိဌာန်ချလှုပ်ဆောင်သွားမယ်ဆိုတာတွေကိုဆွေးနွေးကြလိမ့်မယ်လို့လည်း Mrs. Clinton ရဲ့မဲဆွယ်လှုပ်ရှားမှုဖွဲ့ကပြောပါရယ်အင်္ဂါနေ့လူထုစုဝေးပွဲမှာ Mr. Sanders က Mrs. Clinton ကိုတရားဝင်ထောက်ခံချက်ပေးနိုင်တယ်ဆိုတဲ့တွက်ဆချွက်တွေကတော့ကြကြပြန့်ပြန့်ထွက်ပေါ်နေတာပါMr. Sanders အနေနဲ့ Mrs. Clinton ကိုတရားဝင်ထောက်ခံတာမျိုးမလုပ်သေးပေမဲ့လည်းပါတီတွင်းသမ္မတလောင်းဖြစ်ရရှင်းပြနေကြတဲ့သူတို့နှစ်ဦးအတူလက်တွဲပြီးတော့အပြောင်းလဲတွေဖော်ဆောင်သွားမယ်အကြောင်း Mr. Sanders ကသတင်းတောက်တွေကိုစနေနေ့တုန်းကပြောဆိုခဲ့ပါတယ်။သူတို့နှစ်ဦးအကြားမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်လို့တိသက်တွေ့ဆုံဆွေးနွေးမှုတွေအတော်များများလုပ်ခဲ့ပြီးတဲ့နောက်အခုလိုဒီ New Hampshire မှာကျင်းပမဲ့ဒီအတူမဲဆဲစည်းရုံးမဲ့အခြေအနေကိုရောက်လာခဲ့တာပါ။ပြည်ရဲ့ဖေဖော်ဝါရီလကဒီ New Hampshire မှာလုပ်ခဲ့တဲ့ပါတီတွင်းပနမရွေးပွဲမှာတော့ Mr. Sanders က Mrs. Clinton ကို22ရာခိုင်နှုန်းနဲ့အသာစီရခဲ့တာပါရှင်
။ဗြိတိန်ဝန်ကြီးချုပ် David Cameron နေရာမှာစက္ကန့်မဲ့သူဖြစ်ရှင်းပြရမှာစွန့်ရင်ဝန်ကြီး Andrew Litton နှုတ်ထွက်သွားတဲ့အတွက်ပြည်ရဲ့ပြန်ပြတ်ဖြစ်သူပြည်ရဲ့ဝန်ကြီး Theresa May တူးသာကြံပါတော့တယ်။ခိုင်မာအားကောင်းတဲ့ထောက်ခံမှုတွေနဲ့ဝန်ကြီးချုပ်တူးကိုအမြန်ဆုံးခန့်အပ်တာတိုင်းပြည်အတွက်အကောင်းဆုံးဖြစ်တဲ့အကြောင်းလဲစွန့်ရင်ဝန်ကြီး Litton ကဒီကနေ့ပဲသတင်းတောက်တွေထံပေးပို့တဲ့ကြေညာချက်မှာပြောဆိုခဲ့တာပါ။ဥရောပသမဂ EU ကနေထွက်ဖို့ဗြိတိန်နိုင်ငံကဆွေးနွေးညီနဲ့နေချိန်မှာသတင်းကိုပတ်ကြဝန်ကြီးချုပ်ရာထူးအတွက်ရှင်းပြနေရတာမျိုးမဖြစ်သင့်ဘူးလို့လည်းပြောဆိုခဲ့ပါတယ်။ပြည်ရေးဝန်ကြီးမေယာ EU ဖော်ဝင်ဖြစ်ကနေနှုတ်ထွက်ရမှာဗြိတိန်ပြည်သူတွေအတွက်အကောင်းဆုံးဖြစ်အောင်ဆောင်ကျဉ်းပေးနိုင်သူဖြစ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ။ ပြီးခဲ့တဲ့လာထဲမှာကျင်းပခဲ့တဲ့လူလူဆန္ဒခံယူပွဲအတွင်း EU ဖွဲ့ဝင်ဖြစ်ဆက်လက်ရည်ရည်မဲဆန္ဒရှင်တွေကိုမစည်းရုံးနိုင်ခဲ့တဲ့အတွက်နှုတ်ထွက်ဖို့ကြေညာထားတဲ့ဝင်းချုပ်ကင်မရွန်နေရာမှာစက္ကန့်မှုစွန့်ရင်ဝင်းကြီးနဲ့ပြည်ရေးဝင်းကြီးတို့နှစ်ဦးကွန်ဆာဗေးတစ်ပါတီတွေမှာတကြောပြန်ရှင်ပြိုင်မှုမူလကစီစဉ်ထားတာဖြစ်ပါတယ်။ဒါပေမဲ့လည်းပြန်ရှင်ပြိုင်ပြတ်မရှိတော့တဲ့အတွက်ပြည်ရေးဝင်းကြီးမေအလိုလျောက်နေရာရမှာလားဒါမှမဟုတ်ပါတီကတခြားတစ်ယောက်နဲ့ထပ်ပြီးရှင်ပြိုင်ခိုင်းမလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ပြည်ရေးဝန်ကြီးသာရွေးချယ်ခံရမယ်ဆိုရင်တော့ဝန်ကြီးချုပ်အောင်မာဂရက်သက်ချာပြီးရင်ပထမဆုံးအချိန်ဗြိတိန်နိုင်ငံရဲ့အမျိုးသမီးဝန်ကြီးချုပ်တူဖြစ်လာပါလိမ့်မယ်
။ကုလသမဂ္ဂကအပြည့်ခက်ရက်ဖို့တောင်းဆိုပြီးနိုင်ပိုင်းအကြာဒီနေ့မှာပဲတောင်ဆူဒန်နိုင်ငံမြို့တော်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားပါတယ်။ကုလသမဂ္ဂလူကြီးကောင်စီကတော့စစ်တပ်အင်တန်းပြည်မှာရံပတ်လက်နက်ကိုင်အုပ်စုတွေကိုတပ်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းကြဖို့တောင်းဆိုခဲ့တယ်လို့အရက်သားတွေနဲ့ကုလသမဂ္ဂကထိန်းချုပ်ထားတဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုတော့ဒီစစ်ရာဇဝတ်မှုအဖြစ်မှတ်တပ်သတ်မှတ်ကောင်းသတ်မှတ်လိမ့်မယ်လို့လည်းသတိပေးထားပါတယ်။ညပိုင်းတုန်းကတိတိစိတ်ရှိခဲ့တဲ့မြို့တော်ကျူပါမှာတနင်္လာနေ့ကဖြစ်ခက်တန်တွေပောက်ကွဲတန်တွေနဲ့ငားရမြောင်နေ့အဖြစ်တိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တောင်စုရံမြို့တော်ကတိုက်ခိုက်မှုတွေနဲ့ပတ်သက်လို့သုံးနာရီကျော်ကြာဆွေးနွေးခဲ့ပြီးတဲ့နောက်လူကျွေးကောင်စီရဲ့အလက်ကြားဥက္ကဋ္ဌကုလသမဂ္ဂဆိုင်ရာဂျပန်အသံအမတ်ကြီးကိုရိုဘတ်ရှူကနယူးယောက်ကုလသမဂ္ဂရုံးချုပ်မှာဒီတနင်္ဂနွေနေ့နောက်ပိုင်းတုန်းကသတိပေးပြောဆိုလိုက်တာပါ။တောင်စုရံနိုင်ငံမှာအရေးပေါ်အခြေအနေနဲ့ကြုံနေရပြီးအနည်းဆုံးကုလသမဂ္ဂညီညွတ်မှုထိန်းသိမ်းရေးတပ်ဖွဲ့ဝင်တရုတ်တပ်သား2ဦးသေဆုံးပြီးတော့ရောမန်တာတပ်ဖွဲ့ဝင်အများအပြားဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်။တနင်္ဂနွေနေ့နောက်ပိုင်းအထိတိုက်ခိုက်မှုတွေကြောင့်ထိခိုက်သေဆုံးသူအရေအတွက်ကိုတရုတ်ဝင်ထုတ်ပြန်ပြောဆိုတာမျိုးမရှိခဲ့သလိုသမ္မတဆယ်ဗာခီယာကိုသစ္စာခံတဲ့တပ်တွေနဲ့ဒုသမ္မတရစ်မာချာကိုထောက်ခံသူတပ်တွေအနေနဲ့ကုလသမဂ္ဂရဲ့တောင်းဆိုချက်ကိုနားထောင်မယ်နားမထောင်ဘူးဆိုတာလည်းရှင်းရှင်းလင်းလင်းမသိရပါဘူး။မြို့တော်မှာရှိတဲ့ဒေသခံအသံလွှင့်ဌာနတခုကတော့မကြသေးခင်ရက်ပိုင်းတွေအတွင်းဒီတိုက်ပွဲတွေကြောင့်သေဆုံးသူ256ယောက်ထိရှိပြီဖြစ်တဲ့အကြောင်းပြောဆိုခဲ့တယ်လို့ဒုသမ္မတရဲ့ပြောခွင့်ရသူကတော့အနည်းဆုံး150လောက်သေဆုံးပြီးအများပြားဒဏ်ရာရတဲ့အကြောင်းပြောပါရရှင
် View American အသံညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့တင်းလာနေညဘက်တင်းနေကိုဆက်လက်ကြီးညာနေပါတယ်လူခွင့်ရေးချုပ်ဖောက်မှုတွေအတွက်မြောက်ကိုရီးယားကောင်ဆောင်ကင်ချင်ဝမ်ပေါ်အမေရိကန်ကပိတ်ဆို့တန်ခတ်အရေးယူလိုက်တာကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်နဲ့နောက်ဆုံးကြံနေသေးတဲ့အဆက်အသွယ်တွေကိုပါဖြတ်တောက်လိုက်ပြီးဖြစ်တဲ့ကြောင်းမြောက်ကိုရီးယားကကြေညာပါတယ်။နယူးယောက်ကုလသမဂ္ဂရုံးကတဆင့်ဆက်သွယ်နေတဲ့အမေရိကန်နဲ့တန်တမာအဆက်ဆက်အားလုံးကိုစတင်ဖြတ်တောက်လိုက်ပြီးဖြစ်တဲ့ကြောင်းအမေရိကန်ကိုအကြောင်းကြားလိုက်ပြီးလို့ဒီကနေ့ပဲမြောက်ကိုရီးယားကပြောလိုက်တာပါ။နျူကလ িয়ার လက်နက်အစီအစဉ်တွေကြောင့်မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေချမှတ်ထားတဲ့အမေရိကန်ပြည်တော်စုကမြောက်ကိုရီးယားကောင်ဆောင်နဲ့တခြားဆိုးရတောင်ရှိသူတော်တော်များပေါ်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအရေးယူတန်ခတ်မှုတွေထပ်မံချမှတ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားမှာအစစ်မြင့်ဒုံးလက်နက်ကာကွယ်ရေးစနစ်ချထားဖို့အမေရိကန်နဲ့တောင်ကိုရီးယားတို့ကကြေညာထားတဲ့ပုံမှာလည်းလက်တွေ့တုံ့ပြန်သွားမယ့်အကြောင်းဒီကနေ့စောပိုင်းမှာပဲမြောက်ကိုရီးယားကသတိပေးခဲ့ပါတယ်။
ပြဿနာကိုမကြီးကြီးအောင်လှုပ်ဆော်ရဲဆိုရဲဆွဆွဲချက်နဲ့ပြီးခဲ့တဲ့သတင်းပတ်တွင်းကဖမ်းဆီးခံရတဲ့တရုတ်ရှိနေရန်ကွန်နီယွန်ကိုချက်ချင်းပြန်လွတ်ပေးဖို့တရုတ်လူခွင့်ရေးရှိနေ140ကျော်ကပူးတဲ့ညညာချက်တစ်စောင်ထုတ်ပြန်ပြီးတော့အာဏာပိုင်တွေထံတောင်းဆိုလိုက်ပါတယ်။သူရဲ့အမှုတွေအမျိုးသမီးကျောင်းဝေထောင်ထဲမှာအဓမ္မပြုကျင့်ခဲ့ရတယ်လို့ရန်ကဒီအင်တာနက်လူမှုကွန်ရက်ကနေတဆင့်ကောလာဟလတွေရေးသားခဲ့တဲ့ဆိုရဲဆွဆွဲချက်နဲ့အာဏာပိုင်တွေကသူ့ကိုဟီနန်ပြည်နယ်ကျန်ကျောင်းမျိုးမှာရာဇဝတ်မှုနဲ့ဖမ်းဆီးထိန်းသိမ်းထားပြီးတော့စုံစမ်းစစ်ဆေးနေတဲ့အကြောင်းဒီမြို့ရဲ့လူလူလုံးချွေရာဌာနကပြောပါတယ်။ဒါပေမဲ့ရန်ကတော့သူ့အပေါ်ဆွဆွဲချက်တွေကိုညှဉ်းဆန်ထားပြီးသူ့အနေနဲ့တရားဥပဒေနဲ့အညီလုံပိုင်ခွင့်ရှိတဲ့ဘောင်တွင်းကနေသာလုတ်ခဲ့တာဖြစ်တဲ့ဆိုတော့ဒီကနေ့ပြောဆိုခဲ့တဲ့အကြောင်းရန်လူမျိုးရေးလက်မှတ်ရေးထိုးတောင်းဆိုစာကိုဦးဆောင်တင်သွင်းခဲ့တဲ့ရှင့်နေချန်ပိုရန်ကပြောပါတယ်။သူလည်းပါဆောင်ရွက်နေတဲ့အမှုနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုဝေဘိုအကောင့်မှာသူတင်ခဲ့တယ်ဆိုတာမှန်ပေမဲ့ဒီစာထဲမှာတမင်ဖန်တီးလို့ယူရေးထားတာမပါဘူးလို့ရန်ကဒီကနေ့မနက်ပိုင်းရှင့်နေချမ်းနဲ့တည်တံ့တွေ့ဆုံတဲ့အချိန်မှာပြောဆိုခဲ့တာပါရှင့်နေတယောက်အနေနဲ့သူဘာတွေလှုပ်ဆောင်ခဲ့တယ်ဆိုတာကိုရေးခဲ့ပြီးအမှုနဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေရှိလာဖို့မျှော်လင့်ချက်နဲ့အစိုးရရှင့်နေတွေရဲ့အကူအညီတောက်ခံခဲ့တာဖြစ်တဲ့အကြောင်းဒါဟာကောလာဟာလဖြန့်ခဲ့တာမဟုတ်ဘူးလို့ရန်ကပြောခဲ့တယ်ဆိုတာကိုလည်းရှင့်နေချမ်းက VOE ကိုပြောပါရရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအဆိုးအဆုံးချင်းဖက်တက်ခတ်မှုကြီးတစ်ခုကိုတိုင်းပြည်ရဲ့ထိပ်တန်းကျောင်းနဲ့ကောလိပ်တွေကပညာတတ်တွေကျူးလွန်ခဲ့တာကိုတွေ့ခဲ့ရပြီးတဲ့နောက်ကျောင်းတက်ဖို့ပြက်ကွက်တဲ့ကျောင်းသားတွေရဲ့စီးရင်တွေကိုပြုစုပြီးတရားဝင်ထုတ်ပြန်မှုဝန်ကြီးချုပ်ရှိခါစီနာကကျောင်းတွေတက်သူတွေကိုညွှန်ကြားလိုက်ပါတယ်။မိဘတွေအုပ်ထိန်သူတွေအနေနဲ့ပျောက်နေတဲ့သားသမီးတွေလူငယ်တွေနဲ့ပတ်သက်လို့လည်းအကြောင်းကြားကြဖို့ဝန်ကြီးချုပ်ကထူးထူးခြားခြားတိုက်တွန်းလိုက်တယ်လို့လိုက်လံရှာဖွေပေးမယ်လို့လည်းကြေညာခဲ့တာပါ။ရုံမြင့်တန်ကြားတွေအင်တာနက်တွေကတဆင့်လူငယ်တွေအစိုးရဝါဒသွတ်သွေးခံရမှာကိုစိုးရိမ်မှုတွေပေါ်ပေါက်လာနေတဲ့အတွက်လည်းသဘောထားပြင်းထန်တဲ့ယူဆတွေကိုဖြန့်ဝေနေတဲ့လူမှုကွန်ရက်တွေကိုအာဏာပိုင်တွေကနှိမ်နှင်းနေတယ်လို့အငင်းပွားစရာဖြစ်နေရတဲ့အိန္ဒိယနိုင်ငံသားပညာရတူကစီစဉ်ထုတ်လွှင့်နေတဲ့ Islam Wari TV line တခုကိုလည်းပိတ်ပင်တားမြစ်လိုက်ပါတယ်။ဘင်္ဂလားဒေ့ရှ်မှာကြုံခဲ့ရတဲ့အဖြစ်အပျက်ကြောင့် Islam ဆွေရအုပ်စုတွေကဘာသာရေးကြောင်းတွေကနေလူစုဆောင်မှုကျူးစားနေတယ်လို့အချိန်တော်ကြာလက်ခံထားခဲ့ကြတဲ့ယုံကြည်မှုတွေလည်းပြပြခဲ့ရပါတယ်။
နေအောင်ကြီးစွမ်းရင်တသက်သုံးပြီးကဘာဘက်ဖို့ကြိုးစားနေတဲ့ Solar Import Studio ဟာစပိန်နိုင်ငံ Seville မြို့ကနေအီဂျစ်နိုင်ငံ Cairo မြို့ကိုဒီကနေ့ထွက်ခွာသွားပြီဖြစ်တယ်လို့တနေ့ကြော်ကြားခရီးစဉ်အဆုံးသတ်ဖို့နီလာနေပါပြီ။မောင်းသူတူဦးရဲသားလိုက်ပါဆင်းနေနိုင်တဲ့လေယာဉ်မှာအခု Cairo ခရီးစဉ်ကိုတော့လေယာဉ်မှု Bosch ဘက်ကမောင်းနေတာပါ။အခုခရီးစဉ်အတွင်းတူနီရှား၊ Algeria၊ Malta ၊ Italy ၊ Greek အပါအဝင်နိုင်ငံတကာလေပိုင်တဲ့အတော်များများကိုဖြတ်သန်းပြီးတော့နောက်ဆုံးအီဂျစ်နိုင်ငံမှာစိုက်ကပ်မှာဖြစ်ပါတယ်။ကမ္ဘာကိုတပတ်ပတ်ဖို့အတွက်ဒီ2015ခုနှစ်မတ်လကဒီလရင်စတင်ပြန်တန်းလာခဲ့တဲ့အာရဗ်စော်ဘားများပြည်ထောင်စု UAE မြို့တော်အဘူဒါဘီကိုနောက်ဆုံးပြန်လည်မဆိုင်ကတ်ခင်မှာအခုအီဂျစ်ကိုထွက်ခွာသွားတာပါရှင
်။နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာနေ့ညချမ်းအတွက်သတင်းဆောင်မနဲ့သတင်းလွှာတွေကိုဇက်တိုက်တင်ဆက်ပေးပါမယ်။အခုအရင်ဦးဆုံးနားဆင်ရမယ့်သတင်းကတော့မလေးရှားရောက်မြန်မာနိုင်ငံသားတွေအတိုက်ခိုက်ခံရတဲ့သတင်းနောက်ဆုံးအခြေအနေဖြစ်ပါတယ်။မလေးရှားနိုင်ငံပီနန်းမြို့မှာမြန်မာအလုသမားတွေတိုက်ခိုက်ခံရပြီးတော့3ဦးသေဆုံး2ဦးအပြင်းထန်ဒဏ်ရာရပါတယ်။ဘယ်သူဘဝမှန်းမသိတဲ့စိုင်းကဲစီးလူအုပ်စုကတိုက်ခိုက်ခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့မြန်မာအလုသမား14ဦးကိုထိန်းသိမ်းထားပါတယ်။မြန်မာတန်ယုံနဲ့လက်တွဲပြီးတော့ဆောင်ရွက်နေတဲ့ပြည်နှံအခြေစိုက်ဌာနကုသလနိုင်ရေးကူညီမှုအသင်းကတော့ဖမ်းဆီးခံထားရတဲ့မြန်မာအလုသမားတွေနဲ့တွေ့ခွင့်ရရေးသေဆုံးသွားသူတွေရဲ့ရုပ်အလောင်းတွေရရှိရေးအတွက်ရဲဌာနနဲ့ဆက်သွယ်ပြီးဆောင်ရွက်နေပါတယ်။မတ်တင်ဂီထိုက်ပြောပြပေးပါရှင်။
မလေးရှားနိုင်ငံပီနန်းမြို့မှာမြန်မာနိုင်ငံသားအလုသမားတွေတိုက်ခိုက်ခံရပြီး3ဦးသေဆုံး2ဦးအပြင်းအထန်ထိခိုက်ဒဏ်ရာရပြီးတဲ့နောက်မှာမြန်မာနိုင်ငံသားအလုသမား14ဦးကိုလည်းမလေးရှားရဲကဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့တိုက်ခိုက်ခဲ့သူဘယ်သူတွေဆိုတာနဲ့ဘာကြောင့်တိုက်ခိုက်ရလဲဆိုတာကိုတော့မသိရသေးပါဘူး။ပီနန်းကချင်းဝဲဖတ်စတနာစ်ကုမ္ပဏီရဲ့ဆက်ယုံမှာအလုပ်လုပ်တဲ့မြန်မာနိုင်ငံသား18ဦးနေထိုင်တဲ့နေအိမ်ခြံဝင်းအတွင်းမှာ2ဦးတပ်ဖြတ်ခံရတာဖြစ်ပြီးအပြင်ဘက်မှာ2ဦးတပ်ဖြတ်ခံရတာဖြစ်ပါတယ်။နောက်2ဦးထိခိုက်ဒဏ်ရာရတယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာတန်ယုံကရဲဌာနကိုဆက်သွယ်မေးမြန်းပြီးသတင်းထုတ်ပြန်ထားပါတယ်။တေဆုံးသူတွေကတော့အသက်28နှစ်အရွယ်ကိုနိုင်ဝင်းအသက်33နှစ်အရွယ်ကိုကျော်မိုးနဲ့အသက်24နှစ်အရွယ်ကိုဝမ်းဝင်းတို့ဖြစ်ပြီးအသက်33နှစ်အရွယ်ကိုမြထွန်းကတော့အပြင်းထန်ဒဏ်ရာရပြီးဆေးရုံမှာအရေးပေါ်ကုသနေရတယ်လို့လည်းမြန်မာတန်ယုံရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တပ်ဖြတ်ခံရသူတွေအရေးနဲ့ဖမ်းဆီးကံမြန်မာအလုသမားတွေနဲ့တွေ့ဆုံပြီးအခုအညီပေးနိုင်ဖို့အတွက်မလေးရှားနိုင်ငံပီနန်းအခြေဆိုင်ဒါနာကုသလနိုင်ရေးကူညီမှုအသင်းရဲ့အတွင်းရေးမှူးကိုစော်မျိုးမကြခင်နိုင်ဤဘိုင်းကပဲပီနန်းရဲစခန်းကနေပြန်လာခဲ့တာပါ။သူကိုဆက်သွယ်တာမှာတော့အခြေအနေကိုအခုလိုပြောပြပါတယ်
။ဟုတ်ကဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ရဲကဖြစ်စဉ်ကမနက်ပိုင်း6နာရီခွဲအလုတ်သွားမဲ့အချိန်ဆိုတော့ဒီအိမ်ထဲကကလေးတွေကတော့အိမ်ထဲမှာပဲရှိနေတယ်ပေါ့နော်။ရှင်းရှင်းလင်းလင်းတော့သိထားပြီးပါပြီ။ဒါပြောမယ်ဆိုရင်လူတက်မှုဓာတ်နဲ့ဝင်ခုတ်တဲ့အမှုပါပဲ။အာနောက်အဲ့ဒီလာတဲ့အဖွဲပုံစံမျိုးအဲ့ဒီအဖွဲအလိုက်ကိုလည်းပဲသူတို့ CCTV ကင်မရာကလည်းရထားတယ်လို့ပြောပါတယ်။ဒါပေမဲ့လို့ဒီကြကြဒီနိုင်ဆိုင်ကနံပါတ်ပလိတ်တွေပါဒီအစင်ထီတော့သူမတဲခွဲသေးဘူးလို့ပြောနေတယ်ခင်ဗျအဲ့ဒီအင်းရှိအပြင်ဘက်မှာအင်ညီနဲ့ရင်းမောက်မီနဲ့ဆုံးတဲ့ကလေးကလည်းအဲကျွန်တော်တို့အိမ်ထဲကလူနဲ့တော့မတက်ဆိုင်တော့ဘူးထင်တယ်ပေါ့နော်သူကအဲဒီဝင်ပြီးတော့တက်တဲ့လူကအရှိရလူကနှစ်ချက်နဲ့တချင်းသားထောင်နေတဲ့ပုံစံမျိုးထောင်နေတာအရှိရလူကတက်ပြီးတော့အထဲကလူကမြင်တဲ့အတွက်အထဲကလူကနီးနီးလေးအင်းရှိနဲ့အထဲနဲ့ကသူတို့အိမ်ကြီးကကျင်းတော့ကတ်နေတော့အဲ့ဒီကိုပါဝင်ပြီးတော့ဓာတ်နဲ့ခုတ်သွားကြတာခင်ဗျ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါအ
ဲ့တော့ဒီတေသွားတာကတော့3ယောက်ပေါ့နော
်ဟုတ်ကဲ့တေသွားတာက3ယောက်ခမအရေးပေါ်ထဲမှာက1ယောက်ခမ
ဟုတ်ကဲ့
အရေးပေါ်ကလည်းဟုတ်ကဲ့
ဟုတ်ကဲ့အရေးပေါ်ကလူအခြေအနေဘယ်လိုရှိပါလဲ
အရေးပေါ်ကလူကဟိုတွေးနေရတယ်ခမ ကသူ့ချွတ်နည်းနည်းလွန်နေတယ်လို့ပြောတယ်ခင်ဗျ။အဲ့တော့အာဟိုစေယုံရောက်နေပြီစပယ်ညာမှာစေယုံမှာရောက်တဲ့အတွက်သူ့ရင်ကြတော့အာမရှိတော့ဘူးလို့ပြောပင်မဲ့လို့အဲလက်ရှိတော့အာသူတို့အဲ့မှာထိန်းသိမ်းထားပြီးတော့သူတို့တက်တက်မတ်မတ်ကုသပေးနေတယ်လို့ပြောပါတယ်ခင်ဗျ။ရဲမီအားလို့ပြောပါတယ်ခင်ဗျ။
ဒီညာပိုင်းရဲစခန်းကိုရောက်ချိန်မှာဧည့်တွေချိန်မဟုတ်တာကြောင့်ဖမ်းဆီးခံရသူတွေနဲ့တွေ့ဆုံခွင့်မရသေးဘဲမနေ့ဖြန်မှသာတွေ့ခွင့်ရမယ်လို့လည်းကိုစော်မျိုးကပြောပါတယ်။ဒါအပြင်ဖမ်းဆီးခံရသူတွေရဲ့နိုင်ငံကူးလက်မှတ်တွေနဲ့အလုပ်လုပ်ကိုင်ခွင့်တို့ကိုလည်းရဲကစီစစ်နေတာကြောင့်ဘယ်သူတွေဆိုတာမသိရသေးပါဘူး။မနေ့ဖြန်မှတော့တည်ဆုံသူတွေရဲ့ရုပ်အလောင်းတွေပြန်လည်းရရှိရေးနဲ့ဖမ်းဆီးခံမြန်မာအလုပ်သမားတွေနဲ့တွေ့ဆုံခွင့်ရရေးဆက်ပြီးလှုပ်ဆောင်သွားမယ်လို့လည်းပြည်နှံအခြေစိုက်ဌာနကုသလနိုင်ရေးကူညီမှုအသင်းကပြောပါရရှင်
။မတ်သိန်ကြီးထိုက်ပါရှင်။ဆက်ပြီးတော့တင်ပြပေးချင်တာကတော့မတူကွဲပြားတဲ့လူမျိုးဘာသာတစ်ခုနဲ့တစ်ခုအကြားမှာပဋိပက္ခတွေဖြစ်စေဖို့အမုန်းစကားဖြန့်ဝေမှုတွေကိုထိထိရောက်ရောက်ကင်တွယ်ဖြေရှင်းနိုင်မဲ့ဥပဒေချမ်းတရက်ကိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကအချောသက်ရေးဆွဲနေပြီးတော့ဒီလမကုံခင်မှာတော့သာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုပေးပို့သွားမှာဖြစ်ပါတယ်။ဥပဒေချမ်းကိုသာသနာရေးဝင်ကြီးဌာနကိုမပို့ခင်မှာပြန်လည်သုံးသပ်နိုင်မှုအတွက်ဘာသာကြီး၄ခုဆိုင်ရာအဖွဲ့အစည်းတွေကိုလည်းပေးပို့ထားတယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA သတင်းတော့မမြင့်မြင့်ခိုင်ကစုံစမ်းတင်ပြထားပါတယ်ရှင်။
မတူကွဲပြားတဲ့လူမျိုးဘာသာတစ်ခုနဲ့တစ်ခုကြားပဋိပက္ခတွေဖြစ်စေတဲ့အမုန်းစကားတွေဖြန့်ဝေမှုကိုထိထိရောက်ရောက်ကင်တွယ်အရေးယူနိုင်မဲ့ဥပဒေချမ်းတရက်ကိုဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့အနေနဲ့ရေးဆွဲနေတာပြည်စည်နေပါပြီ။ဒီဥပဒေချမ်းမှာပါတဲ့အချက်လက်တွေကိုပြန်လည်ပြင်ဆင်သုံးသပ်နိုင်ဖို့ဘာသာကြီး၄ခုကိုပေးပို့ထားပြီးဇူလိုင်လမကုန်ခင်မှာသာသနာရေးနဲ့ယဉ်ကျေးမှုဝင်ကြီးဌာနကိုပေးပို့သွားမှာဖြစ်တယ်လို့ဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဥက္ကဋ္ဌဦးစိန်ဝင်းအောင်ကပြောပါတယ်။
ကျွန်တော်တို့ကဥပဒေကြီးကတော့ပြီးပြီရှင်းပြီ။အခုကျွန်တော်တို့ရေးထားတဲ့ဟာကိုအဲဘာသာ၄ခုကိုထပ်ပြီးတော့ပေးထားတယ်။ခင်ဗျားတို့ကျွန်တော်ပို့တော့မယ်။ခင်ဗျားတို့ဘာပြင်အောင်မလဲ။ပြင်ညာရှိပြင်ပါ။ပို့ဘာသာကြီး၄ခုကနေ73ရင်းနေကျွန်တော်ပြန်တောင်းထားတယ်။ကြည့်မယ်။ကြည့်ပြီးလို့ရှိရင်ဒါလက်ခံနိုင်တဲ့ဟာရှိကောင်းရှိမယ်။လက်မခံရင်တော့ရှိရင်တို့ကိုပြန်ပြီးတော့ကြီးနိုင်ရမယ်။အဲ့အချက်တော့ရှိတယ်။အဲ73ရင်းနေတောင်းမယ်။ကျွန်တော်တို့လုံဆောင်ချက်6ရက်5ရက်လောက်ယူမယ်ပြီးရင်ကျွန်တော်ဒီလာထဲမှာအပြီးပို့မယ်။
ငင်းချင်းစွာအတူရှင်တွဲနေထိုင်ရေးနဲ့ပတ်သက်လို့ရန်ကုန်မန္တလေးမော်လမြိုင်မကွေးစတဲ့မြို့တွေမှာဘာသာပေါင်းစုံအဖွဲ့တွေအစည်းအဝေးတွေပြုလုပ်ခဲ့တော့ကအမုန်းစကားတွေဖြန့်ဝေမှုတွေကိုတားမြစ်နိုင်မဲ့ဥပဒေပြဋ္ဌာန်းမှုဆုံးဖြတ်ထားရကနေအခုလိုအမုန်းစကားတွေဖြန့်ဝေမှုကိုတားဆီးကာကွယ်နိုင်မဲ့ဥပဒေချမ်းတရက်ရေးဆွဲခဲ့ကြတာပါဒီဥပဒေချမ်းအရာတော့ပြိပက္ခတွေဖြစ်အောင်အမုန်းစကားတွေကိုတူတူယောက်ကဖြစ်စေအဖွဲ့စည်းလိုက်ဖြစ်စေဖြန့်ဝေရင်အရေးယူနိုင်မှာဖြစ်ပြီးအမုန်းစကားတွေပြောဆိုဖြန့်ဝေမှုနဲ့ပတ်သက်လို့အရေးယူမဲ့ပြစ်မှုပြစ်ဒဏ်ကိုတော့လောလောဆယ်မှာထုတ်မပြောလို့သေးဘူးလို့ဦးစိန်ဝင်းအောင်ကပြောပါတယ
်။ဟောအဲ့ဒါတော့ဟိုဘာသာ၄ခုအဖြေရတဲ့အချိန်ကျွန်တော်ပြောပါမယ်နော်။အဲဘာသာ၄ခုကနေဖြေရမှာပြောလို့ဖြစ်မယ်။ဘာလို့ဆိုတော့အချို့ဟာတွေကျတော့တိတ်ပြီးတော့ပြင်းပြင်းထန်ထန်တွားပြီးတော့လုပ်ပြန်ရင်လေပြန်နဲ့ဥပဒေတွေနဲ့ချိန်ထိုးကြည့်ရတာဟုတ်။အဲ့တော့ဥပဒေကမဖြစ်သေးတဲ့မတင်ရသေးတဲ့ဟာကိုတွားပြီးပြောလိုက်ရင်ဟိုဘာသာတွေကျွန်တော်ဝိုင်းပြီးတော့ပြောရလိမ့်မယ်။ဒါကြောင့်မလို့ဘလောက်ပါညာဆိုတော့ကျွန်တော်ပြောဖို့တော့အခုချိန်မှာစောသေးတယ်
။ဘာသာကြီးနဲ့ယဉ်ကျေးမှုဝင်ကြီးသူရဦးအောင်ကိုကလည်းဇူလိုင်လ9ရက်နေ့ကမြန်မာမွတ်စလင်စီးပွားရေးလုပ်ငန်းရှင်များအသင်းရဲ့အစ်နစ်အထိမ်းမှန်ညစာစာပွဲမှာအမုန်းစကားတွေဖြန့်ဝေမှုတွေကိုတားမြစ်နိုင်မဲ့ဥပဒေချမ်းကိုသာသနာရေးဝင်ကြီးဌာနအနေနဲ့လက်ခံရရှိရင်ပြည်တော်စုရှေ့နေရုံးကိုပေးပို့ပြီးလွတ်တော်မှာတင်မယ်လို့ပြောဆိုထားပါတယ်။ဒီဥပဒေချမ်းနဲ့ပတ်သက်လို့သာသနာရေးဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဦးမြင့်စောဝင်းကတော့အခုလိုပြောပါတယ်
။ဒါကဘောင်းလုံးအခွဲတွေနဲ့ဟိုလောက်တာဘယ်အချိန်မှန်းတော့လောတယ်တော့ကျွန်တော်လည်းလောတယ်မသိသေးဘူးခင်ဗျာ။ဒါပေမဲ့လည်းအခုလည်းဝန်ကြီးလည်းနောက်ဆုံးဒီနေ့ထိလည်းဒီညာတွေတာဝန်ပေးပြီးလောက်ထားတယ်ဆိုတော့သူလည်းပြောပါတယ်ခင်ဗျာ။ဟိုပြောရင်တော့ကျွန်တော်တို့ဝန်ကြီးနေမကလည်းဒါအဓိကကတော့ဒီဘာသာဘောင်းလုံးဖြစ်ကြည့်အခုပဲဒီကြာဝင်သေးပြီးလောက်ခိုင်းတဲ့အတွက်ကျွန်တော်ဝင်ဥဒ္ဒနာနဲ့လောလောဆယ်ဆယ်ပြန်မြင်ပြီးတော့ပဲရှိပြီလို့ကျွန်တော်တို့လည်းပူးပေါင်းဆောင်ရမယ်လေကျွန်တော်တို့မလုပ်ရသေးတော့လေဟိုအဲ့လိုနေအသေးသေးလို့ကျွန်တော်လည်းမသိနိုင်ဘူ
းပြီးခဲ့တဲ့ရက်ပိုင်းတုန်းကလည်းရန်ကုန်တိုင်းဝင်ကြီးချုပ်ကအမျိုးဘာသာသာသနာစောင့်ရှောက်ရေးအဖွဲ့မဘာသာရှိစရာမလိုတော့ဘူးလို့ပြောဆိုထားတဲ့အပေါ်မှာမဘာသာအဖွဲ့စည်းတွေဘက်ကမကြည်မနက်ဖြစ်ခဲ့ပြီးဒီအပေါ်မှာဖြည့်ရှင်းပေးဖို့အစိုးရအာဏာပိုင်တွေကိုတောင်းဆိုထားပါတယ်ဒီကိစ္စနဲ့ပတ်သက်လို့လူမှုကွန်ရက်စာမျက်နှာတွေပေါ်မှာနှစ်ဖက်အပြန်အလှန်ပြောဆိုညှင်းခုံမှုတွေရှိနေပြီးတစ်ဆက်တည်းမှာပဲလူမျိုးရေးဘာသာရေးအထူးဂရုတွေကိုဥတီစေတဲ့အမိုးစကားဖြန့်ဝေမှုကိစ္စတွေကိုပါတဘာတည်းပြောဆိုလာကြတာဖြစ်ပါလေရှင်
။ VOA မြန်မာပိုင်းသတင်းတော့မမမြင့်ခိုင်တင်ပြပေးခဲ့တာဖြစ်ပါလေရှင်။မြန်မာငြိမ်းချမ်းရေးဖော်ဆောင်နေမှုအခြေအနေကိုပြောပြပေးကြပါမယ်။ အစိုးရနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေအကျိုးညှိနှိုင်းတဲ့အနေနဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေအရေးပေါ်စည်းဝေးတိုင်ပင်နေကြပါတယ်။ဆယ်စုနှစ်6ခုကျော်ကြာပြည်တွင်းစစ်ကိုအေးအေးချမ်းချမ်းအပြေရှာဖို့ကြိုးစားတဲ့လုပ်ငန်းစဉ်အပေါ်အဟန့်အတားဖြစ်စေမဲ့လှုပ်ရှားမှုတွေကိုလည်းအစိုးရဘက်ကတရားဥပဒေနဲ့အညီဆောင်ရွက်ဖို့လိုတယ်လို့လည်း UNFC ဘက်ကထောက်ပြပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားတာနားဆင်ပါရှင်။
ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အလို့အမှုဆောင်တွေထိုင်းနိုင်ငံချင်းမိုင်မြို့မှာရေးပေါ်အစည်းအဝေးကျင်းပနေပါတယ်။ရှေ့ဆက်ရမယ့်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးဆွေးနွေးကြတာဖြစ်တယ်လို့ရခိုင်မျိုးသားကောင်စီရဲ့ထွေထွေအတွင်းမှုလည်းဖြစ် UNFC ရဲ့တွဲဖက်အတွင်းမှုအဖြစ်လည်းတာဝန်ယူထားတဲ့ဦးထွန်းစောကပြောပါတယ
်။လာမယ့်ကာလတွေမှာကျွန်တော်တို့နှစ်စစ်တရားစုပင်လုံးကြီးလာခံလူမျိုးအခင်းချင်းနေရှိမယ်။နောက်ပြီးတော့မှဒီလောလောလတ်လတ်မှာပဲကျွန်တော်တို့တိုင်းနယ်နဲ့ကတော်လိုင်းဖွဲ့စည်းတဲ့ကြားထဲမှာမျက်နှာစုံကြီးစည်းဝေးကြီးလုပ်ဖို့ပြင်ဆင်နေတယ်။ဒီအတွက်ကျွန်တော်တို့အကျိုးညှိနှိုင်းကြတယ်ပြင်ဆင်ကြတယ်ဒါဒီအကြောင်းအရာတွေပဲအဓိကဖြစ်ပါတယ်။အခုလက်တလုံးမှာတော့ကျွန်တော်တို့ဒီတောင်ဆန်းစုကြည်နဲ့ကျွန်တော်တို့ UNFC ရဲ့ကောင်းဆောင်တွေတွေ့ဆုံဖို့ပြင်ဆင်နေတော့မှရှိပါသေးတယ်။နာမည်ဆက်ခဏရဲ့နေမှာရန်ကုန်မှာတွေ့ဆုံဖို့ရှိပါတယ်။အဲ့ဒီအတွက်ပြင်ဆင်မှုတွေလည်းလုပ်နေတဲ့တပိုင်းရှိပါတယ်။ဆိုတော့နှစ်စစ်တရားစီပင်လုံးကြီးလာခံကိုတော့ဖို့တွေ့ချတဲ့အခါကျတော့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာတော့ဒီမှန်ကြံရမှာလုံးမဲ့စုံကြီးစီဝေးကြီးပြည်ရင်တော့ကျွန်တော်တို့တိုင်းတာတစ်ခုတွေတော့အပြေထွက်လာမှာဖြစ်ပါတယ်
။ငြိမ်းချမ်းရေးဆွေးနွေးတဲ့လုပ်ငန်းစဉ်တွေမှာတက်မတော်အနေနဲ့မူဝါဒမပြောင်းလဲပဲချင်းကပ်ပုံချင်းကန်နီပြောင်းလဲလာတယ်လို့လည်းဦးထွန်းစောကသုံးသပ်ပါတယ်။အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးတာမှာတော့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုကိုအမခံပေးနိုင်မဲ့တိုင်းရင်းသားတွေကိုပိုင်ပြဋ္ဌာန်းခွင့်တို့အတွက်တော့အခြေအနေဆွေးနွေးကြရမှာဖြစ်တယ်လို့လည်းဦးထွန်းစောကပြောပါတယ်။တချိန်တည်းမှာပဲ27ရာစုပင်လုံကြီးလာကန်နီးကပ်လာချိန်မှာအမုန်းစကားပြန့်ပွားရေးလှုပ်ရှားမှုတွေကိုအစိုးရအနေနဲ့တရားဥပဒေကြောင်းကနေထိတိယောက်ယောက်ကင်တွဲဖို့လိုအပ်နေပြီလို့လည်းထောက်ပြပါတယ
်။ကျွန်တော်တို့တိုင်းပြည်ကတော့အကောင့်ဘက်ကိုဥတည်မယ်ငင်းငင်းကြဲနဲ့ကျွန်တော်တို့အပြေရှာမဲ့အခင်းချင်းကိုရောက်တော့မယ်ဆိုလို့ရှိရင်တော့မတိမငင်းဖြစ်အောင်ဖန်တီးတဲ့လှုံ့ဆော်တဲ့အနေအထားတွေကဖြစ်လျက်ဖြစ်တာရှိပါတယ်ဆိုတော့အခုလည်းပဲကျွန်တော်တို့ကတုံ့တက်မိတာကတော့27ရာစုပင်လုံးကြီးလာကန်ဟာအခုတတိုင်းပြည်လုံးကစိတ်ငွေကားနေတယ်တိုင်းရင်းသားလူမျိုးကောင်းဆောင်ကလည်းပဲဒီပေါ်မှာတက်လာတဲ့ NLD စိုးရနဲ့ပူးပေါင်းဆောင်ရွက်ပြီးတော့မှတိုင်းပြည်ရဲ့ပြည်တွင်းငင်းကြဲရေးအပအဝင်ဖြစ်ရှိနေတဲ့အခြေခံနိုင်ငံရေးပြဿနာကိုငင်းငင်းကြဲကြဲနဲ့ဖြေရှင်းဖို့အတွက်ကျိုးပန်းနေကြတဲ့ကာလမျိုးမှာเนาะအားလုံးကလည်းတက်တက်ကြွကြွရှိနေပြီးတော့မှစိတ်ဝင်စားနေတဲ့ကာလမျိုးမှာဒီလိုမျိုးဖြစ်လာတဲ့လူမျိုးရေးဘာသာရေးเนาะပဋိပက္ခအသွင်ဆောင်မဲ့ဤယုံနှုတ်ဆောင်မှုတွေကျိုးပန်းမှုတွေဟာဒီအပေါ်မှာရေရွချက်ရှိရှိနဲ့အနောက်ချက်ပြုလို့တယ်လို့ပဲကျွန်တော်တို့ကအဲ့လိုတုံ့တက်လို့ရမှာ
ဒေါ်ဆန်းစုကြည်နဲ့အပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကန်ခေါင်းဆောင်တချို့တို့တွေ့ဆုံဆွေးနွေးကြဖို့ရပ်ပိုင်းအလိုမှာပဲအမျိုးဘာသာသာသနာဆောက်ရှောက်ရေးအဖွဲ့မဘာသာကလည်းမဘာသာရှိဖို့မလိုအပ်ဘူးဆိုတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့ပြောဆိုချက်ကိုသမရဦးထင်ကျော်အစိုးရကဇူလိုင်14ရက်နေ့နောက်ဆုံးထားတာဝန်ယူဖြေရှင်းပေးဖို့တောင်းဆိုထားတာဖြစ်ပါတယ်ဇူလိုင်လ14ရက်နေ့မှာဗုဒ္ဓဘာသာဂိုင်းပေါင်းဆောင်တန်ကမဟာနာယကအဖွဲ့ရဲ့58ပါးစုံညီအစည်းအဝေးလည်းရှိနေပါတယ်ဗုဒ္ဓဘာသာဖုံးတော်ကြီးတွေပါဝင်ဖွဲ့စည်းထားတဲ့မဘာသာအဖွဲ့နဲ့ပတ်သက်ပြီးပြည်တော်စုသာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဘက်ကတန်ကမဟာနာယကအဖွဲ့ကိုရှောက်ထားဖို့ရှိပါသလားဆိုတာကိုတော့ဝန်ကြီးဌာနရဲ့ပြောခွင့်ရဦးအောင်စံဝင်းကအခုလိုပြောပါတယ်
ဟောဗောကျွန်တော်တို့ရဲ့လက်အောက်မှာမရှိပါဘူးခင်ဗျာမာဘတာဒီသာသနာရေးဝန်ကြီးဌာနရဲ့လက်အောက်မှာလည်းမရှိဘူးမာနိုင်ငံတော်တာဝန်ကနိုင်ငံမာနာလက်အောက်မှာလည်းမရှိပါဘူးခင်ဗျာ
အော်ဟုတ်ကဲ့ပါအဲ့တော့ဆရာတို့ဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဘာမှလုပ်ဖို့မရှိဘူးပေါ့နော
်ဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ်ခင်ဗျာဟုတ်ပါတယ
်အစိုးရထက်လက်ထံမှာလူမျိုးရေးဘာသာရေးဆန်တဲ့လှုပ်ရှားမှုတွေခက်စိတ်စိတ်ထွက်ပေါ်လာနေတာလည်းဖြစ်ပါတယ်နိုင်ငံတွင်လူနည်းစုဖြစ်တဲ့ခရစ်ယာန်နဲ့မွတ်စလင်တို့ရဲ့ဘာသာရေးအထွတ်မြတ်နေရာတွေမှာဗုဒ္ဓဘာသာဖျားစီတီတွေဝင်ရောက်တဲတာဝင်ရောက်ဖျက်ဆီးတာတွေဖြစ်လာခဲ့ပြီးရခိုင်ပြည်နယ်ကမွတ်စလင်အတိုင်းအဝိုင်းဆိုတဲ့အခေါ်အဝေါ်ကိုသဘောမကျသူတို့ကလည်းရခိုင်ပြည်နယ်နဲ့ရန်ကုန်မြို့တို့မှာဆန္ဒပြခဲ့ကြတာဖြစ်ပါလေရှင်
ဒါကတော့ထိုင်းနိုင်ငံချင်းမိုင်မြို့မှာ UNFC ရဲ့အလို့အမှုဆောင်တွေအရေးပေါ်စည်းဝေးနေကြတဲ့အကြောင်းမတ်တင်ဂီထိုက်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညချမ်းအစီအစဉ်တွေကိုနားဆင်နေရတာပါ မိုးလေဝသသတင်းတပုတ်ကိုပြောပြပေးကြပါရစေ။ကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တောင်ပိုင်းတို့မှာမုတ်တုံလေအားကောင်းနေတာကြောင့်ချင်းတွင်းမြစ်ရေအပါအဝင်အေယာဝတီမြစ်တွေမှာပါမြစ်ရေကြီးနိုင်တာကြောင့်သတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါရစေ။ရေကြီးမှုကိုခံရတဲ့နေရာဒေသတွေမှာလည်းတောက်တုံးရေရှားပါမှုပြဿနာတွေကိုခံစားနေကြရပါတယ်။သတင်းအပြည့်အစုံကို VOA မြန်မာပိုင်းရဲ့သတင်းတောက်မေခသတင်းပေးပို့ထားတာနားဆင်ပါရှင်
။ဟုတ်ကဲ့ပါ။လက်ရှိမှာတော့ချင်းတွင်းမြစ်ရေမြင့်တက်မှုဟာနောက်နှစ်ရက်အတွင်းထိစိုးရိမ်ရေအမှတ်မှာရှိနေနိုင်သေးတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကပြောပါရယ်။ရေကြီးမှုအခြေအနေနဲ့ပတ်သက်ပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကဒုတိယညွှန်ကြားရေးမှူးဦးလှထွန်းကအခုလိုပြောပြပါရယ်
။အမီတို့ဟောင်းမင်းတို့ရဲ့အောက်ပဲမျိုးတွေဖြစ်တဲ့ပေါင်းမင်းမျိုး၊ဘော်လိုက်မျိုး၊ကလေးဝါမျိုး၊ကင်းမျိုး၊ကနေမျိုးအဲ့မှာသတ္တဂါတွေမုံရွာပေါ့။မုံရွာမျိုးတွေမှာတော့ဒီအပေါ်ကြီးတွေကနေဆင်းလာတဲ့အတွက်ပြောတဲ့မျိုးတွေမှာတော့ဒါကိုမျိုးရေးတက်နေတာပေါ့နော်။အဲ့ဒီမျိုးတွေမြင်ရတဲ့နောက်နှစ်ရက်မှာလည်းတက်ပြီးတော့နည်းနည်းလေးတက်လာလို့ရှိတယ်။ဒီတော့သုံးရေမှောက်ကိုတက်ပြီးတော့ချိန်စီလို့မှောက်ပေါ့နော်။ဘူးရွာသုံးမှုနည်းနည်းလေးကိုလက်ကြီးမှာနည်းနည်းလေးပြန်ပါသွားတယ်။တို့ရောလည်းလာမယ့်နောက်တစ်ရက်နှစ်ရက်လောက်မှာတော့ဒီပစ်ချင်းတို့ဒီစတိုင်တိုင်းဆက်ပိုင်းတို့မှာဒီလေးနဲ့ပြန်ရလာနိုင်တဲ့အတွက်ဒီရက်တွေကတော့ဒါတို့ရေမှာဆက်ကြည့်လို့ရတာ။ဘကိုးမြင့်မှာလည်းဘကိုးစင်ဆက်လာတို့ရေမှာကိုကန့်ပြောင်းနေကြတော့လက်ရှိမှာတော့တို့ရေမှာကိုရောရောက်တဲ့မျိုးတွေတော့မရှိသေးဘူး။ဒီကြားအောင်တော့ဒါဘူရသုံးမျိုးတွေဆက်ပြီးတော့ဆက်လာတဲ့အတွက်
နေပြီးတော့စကိုင်းတိုင်းဒေသကြီးအောက်ပိုင်းနဲ့မကွေးတိုင်းဒေသကြီးတို့မှာနေရာကွက်ကြားမန်းလေးတိုင်းဒေသကြီးရှမ်းပြည်နယ်အရှေ့ပိုင်းနဲ့ကယားပြည်နယ်တို့မှာနေရာကျဲကျဲစကိုင်းတိုင်းအထက်ပိုင်းရှမ်းပြည်နယ်မြောက်ပိုင်းတောင်ပိုင်းနဲ့ချင်းပြည်နယ်တို့မှာနေရာစိတ်စိတ်နဲ့ကြံတိုင်းဒေသကြီးပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်တယ်လို့မိုးစလာကထုတ်ပြန်ပေးထားပါတယ်ရခိုင်ပြည်နယ်မှာဒေတာအလိုက်အေယာဝတီတိုင်းဒေတာကြီးတနင်္လာရီတိုင်းဒေတာကြီးနဲ့မွန်ပြည်နယ်တို့မှာနေရာကွက်ကြားမိုးကြီးနိုင်သေးတယ်လို့မိုးစလာကထုတ်ပြန်ကြေညာထားပါတယ်။စကိုင်းတိုင်းကလေးဝမင်းကင်းကဏီနဲ့မော်လိုက်မြို့တွေမှာချင်းတွင်းမြစ်ရေဟာစိုးရိမ်ရေမှတ်ကိုကျော်လွန်ပြီးဆက်လက်မြင့်တက်နေမှာဖြစ်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်။ချင်းတွင်းမြစ်အထက်ပိုင်းကရေတွေဟာချင်းတွင်းမြစ်အလဲပိုင်းကိုဆက်လက်ကျဆင်းနေတာကြောင့်အခုလိုစိုးရိမ်ရေမှတ်အထက်ကိုဆက်လက်တည်ရှိနေတာဖြစ်တယ်လို့လည်းပြောပါရယ်။ဒီပြင်အေယာဝတီတိုင်းဒေသကြီးအတွင်းငဝင်မြစ်ရေဟာလည်းငတိုင်းချောင်းမြို့နယ်မှာစိုးရိမ်ရေမှတ်အနီးကိုရောက်ရှိနေကနောက်သုံးရက်အတွင်းမှာစိုးရိမ်ရေမှတ်ကိုရောက်လာနိုင်ပွဲရှိတယ်လို့ခန့်မှန်းထားကြပါရယ်။အဓိကမြစ်ကြီးတွေဖြစ်တဲ့အေယာဝတီမြစ်ရေဟာခုချိန်ထိစိုးရိမ်ရေမှတ်အနီးမရောက်လာသေးပေမဲ့မြစ်ချောင်းတစ်ချောင်းရေမြင့်တက်လာပါကမြစ်ကမ်းပါးတွေတိုက်စားမှုတွေရှိနေတာကြောင့်ပြည်သူတွေအနေနဲ့သတိထားဖို့လိုအပ်နေပါရယ်။လက်တလောရခိုင်ပြည်နယ်မှာရေဘေးအန္တရာယ်ရင်ဆိုင်နေရပြီးစကိုင်းတိုင်းဒေသကြီးနေရာအချို့မှာလည်းနေ့စဉ်လိုလိုမိုးကောင်းနေတာကြောင့်ရေကြီးမှုတွေဖြစ်နေပါရယ်။မော်လိုက်မြို့ဘက်မှာတော့ရေကြီးမှုတွေကြောင့်ကမ်းပါးပြိုမှုတွေရှိနေတယ်လို့တောက်တုံးရေရှားပါးနေတာတွေလည်းကြုံတွေ့ခံစားနေရတယ်လို့အဲ့ဒီဒေသခံပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်ချွချွဝင်းကပြောပါရယ်။
မလိုက်ကရေကြီးရတော့ကမ်းကြီးကမ်းချံပေါ်တော့ဒါမဲ့ပေါ့ဆိတ်ကမ်းတော့မပေါက်သေးဘူးပေါ့။ကြွားရတော့အကုန်လုံးဝင်ကုန်ပြီကြွားရကမ်းလိုက်ပါရတော့နော်။ဒီနေရာကရေဝင်တဲ့နေရာကဒီကတော့သူကွာလာလာတာမျိုးပေါ့။နောက်ပြီးတော့သူအိမ်ကြီးအကြောင်းရှိနေရတာမျိုးအဲ့ဒါကိုဆက်ခဲတာပေါ့။ဒီတက်တက်လာရင်တော့ဒီတော့မြစ်ဆက်ကဝင်တော့မှာပေါ့။မြစ်ထောက်သွားတာခေါ်တော့ကျွန်တော်ပြန်လာကြောင်း။ဟုတ်ကဲ့ရေအခုကြီးကလေးတော့ကျွန်တော်တို့ကလေလောလောဆယ်ကြွားနေမှာကျွန်တော်တို့ရေပေါ့နော်။ရေခက်ခဲရှည်ချင်းကြွားရကြောင်းမြို့တွေကရက်ွက်တွေကကျွန်တော်တိတ်ပြတ်နေဒီဘက်ကြီးရကျွန်တော်တို့ဒီမြောက်ကဒေသတွေကနေဒီလိုမနေရင်တော့ကျွန်တော်တို့ဒီတင်းပြရတယ်။ဒါပေမဲ့ကျွာရီမှာကျတော့ကျွန်တော်တို့ရေခက်ခဲရှိတယ်ဖြင့်။ပေါက်ရေခက်ခဲကတော့မြစ်ပါလက်ကအပြည့်ရတယ်လေ။
မြဝကျွန်းပေါ်ရခိုင်ကန်ရိုးတန်းတခြားနယ်ကမ်းလွန်ပင်လယ်ပြင်တို့မှာမိုးသက်လေပြင်းများကြောက်ရောက်နိုင်ပြီးလှိုင်းကြီးနိုင်တာကြောင့်ကန်ရိုးတန်းနေဒေသခံတွေနဲ့ရေလုံငန်းနဲ့အသက်မွေးကြသူတွေအနေနဲ့သတိထားဖို့လိုအပ်နေပါတယ်။ရခိုင်ဒေသနဲ့စကိုင်းတိုင်းအချို့နေရာတွေမှာရေကြီးမှုအနေရတွေကြောက်ရောက်နေတဲ့အပေါ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဘက်ကကူညီကယ်ဆယ်မှုတွေလှုပ်ဆောင်ပေးနေတယ်လို့အဲ့ဒီဌာနကထုတ်ပြန်ပြောဆိုထားပေမဲ့ကူညီကယ်ဆယ်မှုပိုင်းမှာထိရောက်စွာကူညီကယ်ဆယ်ပေးနိုင်မှုအားနည်းနေသေးတယ်လို့ဒေတာကန်တွေကပြောဆိုနေတာတွေရှိနေပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ညချမ်းမှာတော်တာရှင်များရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA American တန်ကနေ2016ခုနှစ်ဇူလိုင်လ17ရက်တနင်္လာနေ့ညပိုင်းဒုတိယပိုင်းအစီအစဉ်တွေကို Washington DC မြို့တော်ကနေဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရပါမယ်။စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှသက်တမ်းရောင်သတင်းလွှာနဲ့အတူသူယုံကြည်ရအစီအစဉ်မှာဆိုရင်တော့
ဒီနေရာမှာဘဝတန်ဖိုးဆိုတာရှိတယ်အဲ့လိုဆိုရယ်အဲ့ဘွားတန်ဖိုးဆိုတာကငွေကြေးနဲ့တော့ပုံချလို့မရဘူးကိုလုံး
တော့တင်မမထက်ရဲ့ယုံကြည်ရာကိုနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်အခုအရင်ဆုံးကတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးပါမယ်ဧရာဝတီတိုင်းဝါခင်မမြို့နယ်တွင်ကလယ်သမားတွေလေယာစိုက်ပျိုးရေးဗန်ကမိုးရာသည်မျိုးစဘာစိုက်ပျိုးနိုင်ရေးအတွက်ငွေချီးတဲ့နေရာမှာအခက်အခဲတွေရှိတယ်လို့ဒေသခံလယ်သမားတွေကပြောပါတယ်လေယာစိုက်ပျိုးရေးဗန်တာဝန်ရှိတဲ့သူတွေတချို့ဟာဥပဒေစည်းကမ်းချက်တွေအတိုင်းတိကျစွာဆောင်ရွက်ခြင်းမရှိဘဲလယ်သမားတွေကိုဆက်ဆံတဲ့နေရာမှာလဲလိုရင်းလိုသလိုပြင်ဆင်လှုပ်ဆောင်နေကြတယ်လို့ဆိုပါတယ်ဒီအကြောင်းကိုဝါခေမမျိုးကလယ်သမားတွေကိုဆက်သွယ်ပြီးတော့ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်တင်ပြထားတာကိုနားဆင်ကြပါရှင်
လူတွေမထုတ်တဲ့ဆံမှာကျွန်တော်တို့မိုးရည်ဝေထုတ်ရှိတဲ့နေရာမှာတောင်းလူလက်သမား၃ဦးက၂ဦးစီသွားပြီး၂ဦးကဆက်တာနှစ်ရက်နောက်ကျသွားတာကိုအဲ့တော့ကိုသူကနေပြီးတော့မှဒီမထုတ်သေးတဲ့နဲ့ခောက်ထားလိုက်တာအဲ့ဒီ၃ဦးစလုံးကိုမထုတ်သေးတဲ့နဲ့ခောက်ထားလိုက်တဲ့အခါကျတော့အဲ့ဒီ၃ဦးတည်းကမှ၂ဦးကသူ့ကိုခြံထားပြီးတော့၂ဦးကိုထုတ်ပေးပါဆိုပြီးသွားတောင်းမှန်တဲ့အခါကျတော့လည်းမရဘူးအမရတဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်ခင်ဗျားတို့ကစီကံပြတ်တဲ့ဟာလားစကြဲမြေတွေကိုပုံစံခုနှစ်ထုတ်ပြီးတော့ဟာတွေကျတော့လည်းခင်ဗျားတို့ကထုတ်သေးတယ်တော်ခါကြတော့အိမ်အောင်စုတွေကလည်းလူနှုတ်ဦးထုတ်ရတဲ့ဟာတွေရှိတယ်၊သုံးထုတ်ရတာတွေရှိတယ်။အဲ့ဒါတွေကြတော့ခင်ဗျားတို့ကထုတ်သေးတယ်။နောက်တစ်ချက်လေယာဉ်မရှိတဲ့နဲ့ပုံစံခုနှစ်အတိလို့ပြီးတော့မှထုတ်သေးတဲ့ဟာတွေကြောင့်လည်းခင်ဗျားတို့ထုတ်သေးတယ်။ဥပဒေဆောင်အတိအကျရှိတဲ့ဟာတွေကြတော့ခင်ဗျားတို့ကစော်လွန်ပြီးတော့မှနောက်တစ်ချက်ဒီပြင်ပြချက်ပြီးအမိတ်တက်ကိုတီးစေတော့ဟာကိုကြတော့ကျွန်တော်တို့တကယ်အမှန်ကန်လုပ်နေတဲ့လေကမားတွေကိုကြားတဲ့အခါကျတော့ကျွန်တော်တို့ကကြတော့ခင်ဗျားတို့ထုတ်သေးခြင်းနဲ့ဒီမှာထုတ်ဝင်မှရှိပြီးတော့ခင်ဗျားတို့ဒီလိုလုပ်ထားတယ်အဲ့တော့စီစစ်ပေးပါဆိုပြီးစာပြေနှားလိုက်တယ်။စာပြေနှားလိုက်တဲ့အချိန်မှာလေးရက်လေးဖြန်ထုတ်ပြီးမှဆိုပြီးတော့မှကျွန်တော်တို့လယ်သမား၃ဦးကိုအပါအဝင်ကျန်တဲ့လယ်သမားတွေဖြန်ဆောင်မထုတ်ဘူး။ဟိုဘယ်လိုခေါင်းလဲဆိုတော့ကျွန်တော်တို့ဟိုပုံစံပေးထားလက်ဆင့်ပေးတဲ့သဘောပေါ့ဗျာ။ကျွန်တော်ရှာရှည်တဲ့လူတွေလက်ဆင့်ပေးတဲ့သဘောဆိုပြီးတော့မှလုပ်တဲ့အတွက်ကျွန်တော်တို့ကနေပြီးတော့မှ BO ရနေပြီးတော့မှဆက်စစ်နိုင်ငံတော်သမ္မတကြီးနဲ့နေရာဆိုင်ကြီးဆက်ရောက်ဝင်ပြီးဌာနကအများကိုကြည့်စီရင်ကျွန်တော်တို့ကတင်ပြခြင်းဖြစ်
ဆိုတော့အခုဟာကဟိုထုတ်တော့ထုတ်ပေးနေတယ်ဒါပေမဲ့လူပေါ်မူတည်ပြီးတော့အမျိုးမျိုးပြောင်းဥပဒေကဟိုပေါ့သူတို့စီကန်းချက်တွေကပြောင်းနေတယ်ဆိုတဲ့သဘောလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့သူတို့မလို့ဘူးကြာလူရက်သူကိုဟိုသူတို့ကလည်းသူတို့နားလဲသူတို့လုတ်ပေးလိုက်တယ်လူရက်သူကိုကြားတဲ့ခါကျမှဘာမှမနေကြအဲ့ဒါမျိုးလုတ်နေ
ဟုတ်ကဲ့ဘာပန်လဲဒါအမအဝါလားတမအမပန်လားခင်ဗျာ
တမဝိုင်းမပန်မဟုတ်ဘူးကျွန်တော်တို့ဒီနေရာဆိုင်ပြောရေးခန့်ဝါခမ
မီအဲ့တော့အခုလိုဖြစ်နေတာကိုဟိုဥပပါပြီနိုင်ငံတော်သမ္မတကြီးနဲ့ဒီဟိုတာဝန်ရှိတဲ့သူတွေကိုအသိပေးခြင်းနဲ့ဆိုတော့ဟုတ်ပါပြီဒါပေမဲ့အဲ့ဒီဝါခမမျိုးနဲ့အတွင်းကဒီသက်ဆိုင်ရာမျိုးနဲ့အုပ်ချုပ်ရေးမှုတို့ဘာတို့ရောအကြောင်းကြားသလားသူတို့ကဟိုဘာဘလို့တုံ့ပြန်တယ်လဲအ
ဲကျွန်တော်တို့ကဒီဆိုင်ဝင်င်းကိုလည်းဒီနေရာတက်ပြီးဆိုင်ကိုလည်းစတင်ထားတယ်မျိုးနဲ့ရုံးနေပြည်သူ့ကုသလေတွေလည်းစတင်ထားပြီးတော့ပြီဟိုတိုင်းဝန်ကြီးချုပ်ကလည်းကျွန်တော်တို့အဲ့ဒီစာမေးတူကိုကျွန်တော်တို့ပို့ထားပြီးသွားပြီခင်ဗျာအဲ့ဒါလေးဒီဥပဒေဆောင်အတွင်းမှာရှိတဲ့ဟာတွေကြတော့သူတို့တော်လုံးကြီးလှုပ်ထားပြီးတော့မှသူတို့ရှင်ပြချက်ကအမိန့်တက်တူတည်စီဆိုတဲ့ပုံစံမျိုးတွေဟာကြတဲ့အခါကျတော့သူတို့ကတကယ်တိတိကျကျလုပ်နေတယ်ဥပဒေတွေကြတော့တိတိကျကျမလုပ်ဘူး ဥပမာပြလူတယောက်ကလေ9ဧကပဲရှိတယ်ထုတ်ထားတာက35ဧကအမျိုးတွေကြတော့သူတို့လက်လုပ်စပယ်တွေလုပ်ထားတယ်ကျွန်တော်တို့အဲ့ဒါကြီးအထောက်အထားတွေကျွန်တော်တို့ပြုထားတယ်ရှင်းလို့ရအောင်
ဟုတ်ကဲ့ဆိုတော့ဟိုဟာပေါ့လွတ်တော်အမတ်တွေဟိုတိုင်းဒေတာကြီးအစိုးရတွေဝန်ကြီးချုပ်တွေကိုတိုင်ထားတော့သူတို့ဘက်ကအခုတိတော့အကြောင်းပြမလာသေးဘူးပေါ့
ဟုတ်ကဲ့အခုတည်းကဘာမှအကြောင်းပြမလာ
သေးဘူးဒါစုစုပေါင်းဗနေရဲ့
ချင်းအကြောင်းပြမလ
ာဟုတ်ကဲ့အခု
ကျွန်တော်တို့တင်ပြထားတာက28ရက်နေ့ကတင်ပြထားတယ်28ရက်နေ့မှာဘာတစ်ချက်ထုတ်လိုက်ပြီကျွန်တော်တို့မခေါ်ဘူ
းဟုတ်ကဲ
့28ရက်နေ့မှာတစ်ချက်ထုတ်လိုက်အဲ28ရက်နေ့မှာခင်ဗျားတို့ကျွန်တော်တို့4ရက်နေ့ထုတ်ပေးကြမယ်ဗျာဆိုပြီးတော့မှပြန်ပြောပြီးတော့မှအခုဒီမနေ့က4ရက်နေ့ရှိတယ်မထုတ်ဘူး
အခုစပြီးတော့ဟိုဖြစ်တာ28ရက်နေရပါတော့ဇွန်လ28ရက်နေရပါတော့
ဟုတ်ကဲ့28ရက်နေ
ဟုတ်ကဲ့အခုအဲ့တော့ဟုတ်ကဲ့အခုအဲ့ဒီတော့အဲ့ဒီချင်းငွေမရတဲ့အတွက်ခင်ဗျားတို့ဒီလက်သမားတွေအနေနဲ့ကဘလို့အခက်အခဲတွေဖြစ်နေတာလဲဘလို့အခက်အခဲတွေနဲ့ရင်ဆိုင်နေရလဲ
အခက်တွေကဘာဖြစ်လဲကျွန်တော်တို့အခုရှဲတာ300ကျဲတာ300ကျလုံးမြုပ်သွားတယ်ဖက်ကျဲနေရဒီအတိုးတွေနဲ့အပြင်မှာဆွဲနေရဒီအတိုးတွေနဲ့အပြင်မှာဆွဲနေရဆွဲပြီးတော့မှအခုကျွန်တော်တို့ကအခုတစ်ခါပရမကျဲတဲ့မိုးရီများကြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးရီများကြီးမြုပ်တယ်နောက်တစ်ခါကျဲတဲ့မိုးများကြီးမြုပ်တယ်ဒါကျွန်တော်တို့ကအလဲအလက်ကလဲကျွန်တော်တို့အတွဲကဒီတယောက်ကကျတဲ့ခါကျတော့ပြေချူးသူတွေလူကျတဲ့ခါကျတော့သူကကုန်းတယ်ရေတင်ပြီးတော့ပြင်ရတယ်သူကပြန်မရလို့ပြန်မရဘူးခံလဲအတော်ကြီးရဲ့ရှင်းနေရတယ်သူတန်းစီရရေတင်ပြီးလုပ်နေကြတယ်ကုန်းကျတော့လဲရေတင်လုပ်ရတယ်အမိတ်ကျတော့လဲကျဲရင်းနဲ့မြုပ်နေတယ်ကျွန်တော်တို့မှအဲ့အခက်ခဲကြီးတော်တော်လေးဖြစ်နေ
အခုကျဲတာစပါးလားခင်ဗျ
သွားကျင်းနေမိုးစပါ
မိုးစပါ
မိုးစပါမိုးစပါကျင်းန
ေဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာ
သွားကျင်
းနေဟုတ်ကဲ့ခင်ဗျာအဲ့တော့အခုဖြစ်တာကဝါခဲမမြို့နယ်ပဲကြေးရွာအုပ်စုဆိုတာရှိသေးလားမြို့နယ်အတွင်းမှာပဲလားဒါဝါခဲမမြို့နယ်ရှင
်လောင်းတိုက်နယ်
စုစုပေါင်းလက်သမားဘယ်နှဦးရှိသေးလဲခင်ဗျာအခုလိုမျိုးအခက်ခဲနဲ့ရင်ဆိုင်နေရတာ
လက်သမားတွေအရေးအကျဆိုလို့ရှိရင်တော့အခုဟိုပြောမှဆိုလက်ထုံးလို့မရအောင်အများကြီးတကယ်လို့ဒီမှာအဲ့လိုမျိုးဒုက္ခပေးထားတာတွေအများကြီး
ဟုတ်ကဲ့လက်လမ်းမီတာပြောမယ်ဆိုရင်ဆိုကြပါစို့ရွှေလောင်းတိုက်နယ်တခုထဲမှာနေခမန်းကြီးဘယ်လောက်ရှိမလဲ50လောက်ရှိသလား100လောက်ရှိသလားဘယ်လောက်လောက်ခမန်းကြီးသိရသလဲအဲ
ကျွန်တော်ကနီးစက်တဲ့လက်သမားကြီးအကုန်လုံးကတော့80နဲ့100ကျားမှရှိပြီ
ဟုတ်ကဲ့အဲ
့ဒါကြီးသူတို့လောက်တ
ာအဲ့တော့
ဒီနေ့ကန်ထုတ်ကလုံးဝမထုတ်ဘူးလက်သမား100ဝန်းကျင်နဲ့80နဲ့100ဝန်းကျင်မှရှိ
ဟုတ်ကဲ့ခင်ဗျအဲ့တော့ဒါအခုကတော်တော်လေးရက်ကနောင်းနေပြီနောက်ကျနေပြီလားအဲ့သဘောအဲ့လိုလားခင်ဗျအခုဘလို့ထပ်ပြီးတော့စောစောပြောတာတော့အခက်ခဲတွေတော့ရှိတာဟုတ
်ကျွန်တော်တို့လက်ထဲမှာငွေမရှိတဲ့အခါကျတော့တင်ရတကာဒီမှာတော့ဆွဲရတယ်ဆွဲပြီးတော့မှလေထဲတွေပထမကျဲလို့မအောင်နောက်တစ်ခါကျဲနောက်တစ်ခါကျဲလို့မအောင်တော့နောက်တစ်ခါကျဲနောက်တစ်ခါအခုတစ်ခါကျတော့လောရငွေမရှိတော့ဘယ်မှလည်းဆွဲလို့မရတော့ပထမဆွဲရတဲ့ငွေတွေကလည်းဟို30လို့12ကျပ်ပြီး15ကျပ်ပြီးဒီအမျိုးမျိုးဝင်ပြီးတော့မှဆက်ပြီးဆွဲတာအခုဆွဲရနေရလည်းမရှိတော့ဘူးကျဲဘူးဝယ်ဖို့လည်းညိုးရလည်းမရှိတော့ဘူးအချိန်ကလည်းနှောင်းလာပြီအဲ့ဒီအခက်အခဲတွေတော့တိတိဆိုင်နေရတယ
်အရင်နှစ်တွေကတော့ဒီလိုအခက်အခဲမျိုးမရှိဘူးလားခင်ဗျအခုလိုငွေချိရတဲ့ငွေချိတဲ့နေရာမှာအဆင်ပြေတယ်ပေါ့
ရှိတယ်အခက်မပြေဘူးဘာလို့မပြေလဲလို့ရှိရင်သူကလက်တွေဆိုတော့ခေါ်တိန်လုံးစုတွေကိုငွေနှစ်ခါထပ်ဆက်ပြီးနေဘူးသူကအရင်ထုတ်ပြီးတယ်နောက်တစ်ခါကျတော့လေစေကတော့လည်းရှိတဲ့သူကို35ဧကဘူးထုတ်ပြီးရတာတွေရှိရဲ့ဘုံကမိုးစလားမလုပ်တဲ့လူတွေကိုလည်းငွေထုတ်ပြီးရတာတွေရှိတော့စကြံနေတဲ့ကူလေဒီပုံစံနဲ့ပုံစံခုံလေးလောက်ပြီးတော့ငွေထုတ်တာရှိတယ်ကျွန်တော်တို့တကယ်တမရိုးကြတောင်းကြည့်တယ်အများနဲ့ဒီပုံစံတိုင်းညံ့တယ
်အခုလိုမျိုးအမျိုးမျိုးဥပဒေအမျိုးမျိုးဟိုလောက်ပြီးတော့သူလွာလူပေါ်မူတည်ပြီးတော့အဲ့လိုမျိုးညနာလိုက်ပြီးတော့ပဲဆိုကြပါစို့ဟိုဟာငွေထုတ်ပေးနေတဲ့သူဟာအရာဟိုပေါ့တာဝန်ရှိတဲ့သူဟာသူကဒီယာဒူးမှာတာဝန်ထမ်းဆောင်နေတာကြာပြီလားခင်ဗျာအခု
ကွာဒီလိုကြဟိုတယောက်ကပြောင်းသွားလို့ရှိရင်နောက်တစ်ယောက်ကိုလက်ခဲပုတ်ထားခဲ့တယ်ဒီလူနဲ့ဒီလူကဒီပုံမှန်နောက်တစ်ယောက်ကပြောင်းရင်လည်းနောက်တစ်ယောက်ကိုလက်ခဲထားခဲ့တယ်ဒါတို့လူတွေဒီပုံမှန်ဆိုတော့သူတို့ဟာနဲ့သူတို့ရှိပြီးသားတယ်သူတို့ကဗိုလ်ကြီးဘောပုတ်ပုတ်ပြီးတော့မှသူတို့ကနေပြီးတော့မှအောက်မကြောက်လို့သူကလှုပ်သွားတာအားလုံးသူကချိတ်ဆက်ထားတယ
်ကိုချစ်ချစ်တို့ဆက်ဆံရတဲ့အခုလူကရောအရင်ကတွေ့ဘူးသလားဒါမှမဟုတ်လူသစ်လားလူဟောင်းလား
အဲ့ဒီလူကဒီနေ့အစ်စ်ပေါ့ပရမလူကလည်းဒီပုံမှန်ပဲဒီကလည်းဒီပုံမှန်ပဲ
ကိုယ်စားဝင်လာရင်စီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့မဆုမျက်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
အာယုံဆုံးနေတဲ့သူတွေအတွက်ကိုလေအထောက်အကူဖြစ်စေမဲ့ပစ္စည်းတမျိုးကို Toyota Motor Car Company ကြီးကထွင်နေပြီတဲ့နော်
။တာမန်လူတွေတွားရလာရလွယ်အောင်လို့ Motor Car တွေထွင်ပေးနေတဲ့ကဘာကျော်ကားကုမ္ပဏီကြီးတခုကနေပြီးတော့
အမြင်အယုံဆုံးရှုံးနေတဲ့သူတွေအတွက်ကိုလည်းထည့်ပြီးတော့စဉ်းစားပြီးတဲ့ဆိုတဲ့သဘောပေါ့မဆင်မြတ်မွေ
ဟုတ်တယ်ကိုသားညုံရဲ့လူတိုင်းဘယ်သူမဆိုပေါ့နော်ဒီလွယ်လွယ်ကူကူအန်ဒီယကင်းကင်းနဲ့သွာလာနိုင်ရမယ်လို့ Toyota ကုမ္ပဏီကယုံကြည်တာကြောင့်နဲ့ Toyota engineer တွေက Toyota partner robot group နဲ့ပေါင်းပြီးတော့မှ project blade ကိုလုပ်နေတာ၄နှစ်ရှိသွားပြီတဲ့အမြင်အယုံဆုံးရှုံးနေတဲ့သူတွေအမြင်အယုံချို့တက်နေတဲ့သူတွေကိုနီးပညာအကူအညီနဲ့ဒီသွားရလာရပို့ပြီးတော့မှအဆင်ပြေလွယ်ကူစေအောင်လို့တီထွင်နေတာလို့ Toyota ကုမ္ပဏီကကြေညာရဲ့ရှင့
်အကူအညီပေးနိုင်မယ့်ကိရိယာကအခုတော့ထွင်နေစေအဆင်ပေါ့ဗျာဘလိုမျိုးအထောက်အကူပေးမှလဲဆိုတာကိုဗီဒီယိုတိုလေးတစ်ခုထုတ်ပြီးတော့ Toyota ကုမ္ပဏီကနေပြီးတော့ကြေညာတာပါမျက်စိဇုံကန်းနေတဲ့အမျိုးသားတယောက်နေတူဝါသွားလာလှုပ်ရှားနေတဲ့နေရာမှာသူများအကူအညီမလိုဘဲနဲ့တကားပေါက်တူဆက်လီကားတို့ရှိတဲ့နေရာကိုသူတို့ဆက်ကလမ်းညွှန်ပေးနေအောင်ထွင်နေရဲဆိုတာသိပေးထားပါတယ
် Using cameras Blade can detect various features which are important to the blind community doorways restroom signs exit signsIn addition, we're also doing research on facial recognition type software. It'll scan your environment and tell you what you see.
Wow, that's so neat.
There's a restroom.
Toyota company ထွင်နေတဲ့အဲ့ project blade ဆိုတာကအမြင်အာရုံဆုံးရှုံးနေတဲ့သူတွေဒီလက်ရှိမှာသုံးနေတဲ့ထောက်ကူကိရိယာတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးတဲ့သူတို့အားကိုးနေကြရတဲ့ဒီဒုတ်ကောက်တို့လမ်းပြခွေးတို့ GPS တို့နဲ့သွာလာကြတဲ့နေရာမှာလိုအပ်နေတဲ့အချက်တွေကိုဖြည့်ဆည်းပေးဖို့ပဲဖြစ်တယ်လို့ဆိုရရှင်။တဘောကတော့ဒီဒုတ်ကောက်တို့လမ်းပြခွေးတို့ရဲ့အကူအညီနဲ့သွားတဲ့နေရာမှာတကားပေါက်ကဘယ်ဘက်မှာလဲအိမ်သားကဘယ်နားမှာရှိလဲဆိုတာကိုလမ်းညွှန်မပေးနိုင်အောင်လေ။အဲဒါကြောင့်မလို့အဲ့လိုမျိုးလမ်းညွှန်ပြောပြပေးနိုင်မယ့်ကိရိယာမျိုးကိုထွင်ရတာပါတဲ့။ဒီ project blade ရဲ့အဓိကရည်ရွယ်ချက်ကအပြင်မှာထက်ကိုပေါ့နော်ဒီလေဆိပ်တို့ရုံးတို့ shopping center တို့လိုမျိုးအဆောက်အဦတွေရဲ့အထဲမှာကူညီလမ်းညွှန်ပေးဖို့အဓိကထားတာဖြစ်တယ်ရှင်။
ပောင်းကြီးမှာရှိနေတဲ့နေရာတွေကိုဘယ်ဘက်မှာဘာရှိတယ်ဆိုတာကိုအသိပေးနိုင်ဖို့ဖြစ်တယ်ဗျ။ကိုပေါ်မှာဝတ်ဆင်နိုင်တဲ့နှီးပညာပစ္စည်းတွေတဲမှာဒီဟာကတော့အမြင်အာရုံဆုံးရှုံးနေတဲ့သူတွေအတွက်အဓိကထားတဲ့ပစ္စည်းပေါ့ဗျ
။ဟုတ်ပါရဲ့။လောလောဆယ်သူတို့ထွေးနေတဲ့ဒီ project blade ရဲ့ပုံစံကိုပြောရမယ်ဆိုရင်တော့ပခုံးပေါ်မှာချိတ်ပြီးတော့တင်ထားလို့ရတဲ့အပြားလေးပါ။မျက်စိထဲမြင်အောင်ပြောရမယ်ဆိုရင်မြင်းခွာပုံစံပေါ့။အဲ့ဒီအပြားလေးထဲမှာကင်မရာတွေ speaker တွေပါတယ်။ကင်မရာကပဝန်းကျင်မှာရှိနေတဲ့နေရာတွေ sign board တွေကိုဖတ်ပေးတယ်။ပြီးတော့ speaker ကနေပြီးတော့ဆက်လက်ကားကတော့ဖြင့်အရှိဘက်ညာဘက်နားမှာရှိတဲ့အထွက်တကပေါက်ကတော့ဖြင့်ညာဘက်နားမှာရှိတယ်ဆိုတာမျိုးကိုပြောပြမှာပါဆက်ကနေပြီးတော့တုံခါပြီးတော့လဲကိုကိုအသိပေးနိုင်ပါတယ်ကိုကလည်းကိုသွားချင်တဲ့နေရာကိုအသံထွက်မေးလို့ရပါတယ်ဆက်ကကိုအသံနဲ့မေးတာကိုတုံ့ပြန်ပြီးတော့ဖြေမှာပါအိမ်သားကိုလမ်းညွှန်မယ်ဆိုရင်လဲအိမ်သားအပေါက်ရှေ့က sign board ကိုဆက်ကကြည့်ပြီးတော့မှအမျိုးသမီးအိမ်သားကတော့ဖြင့်ဘယ်ဘက်မှာရှိတဲ့အမျိုးသားအိမ်သားကညာဘက်မှာရှိတယ်အဲ့လိုမျိုးကိုကိုအသိပေးမှာဖြစ်ပါတယ်
မျက်မြင်တွေအမြင်အယုံချွေးနေတဲ့သူတွေကိုကင်မရာကနေတစ်ဆင့်မြင်နေအောင် Toyota ကုမ္ပဏီကလုပ်ပေးတာပေါ့ဗျာ Toyota ဆိုတာကကမ္ဘာကျော်ကားကုမ္ပဏီကြီးတစ်ခုလို့လူသိများပေမဲ့သူတို့အနေနဲ့သွာလာနိုင်ဖို့မလွယ်ကူတဲ့သူတွေရဲ့အခက်အခဲကိုပါဖြေရှင်းပေးဖို့တာဝန်ရှိတယ်လို့ယုံကြည်တဲ့အကြောင်း Toyota ကုမ္ပဏီကစက်ရုပ် engineer တယောက်ကပြောတယ်ဗျာသူတို့ခုလုပ်နေတဲ့ project blade ကအမြင်အယုံဆုံးရှုံးနေသူတွေချွေးနေသူတွေရဲ့ဘဝတွေကိုပို့ပြီးတော့တိုးတက်အောင်လုပ်ပေးနိုင်မယ်လို့မျှော်လင့်တဲ့အကြောင်းအဲ့ဒီ engineer ကပြောထားတာကိုသတင်းစာတွေမှာဖတ်ရတယ်မဆင်မြတ်မွန်ရဲ့
အနာဂတ်မှာရွေးရှားသွားလာတယ်လို့ပြောလို့ရှိရင်မော်တော်ကားတွေကိုပဲရည်ညွှန်းလို့မရတော့ဘူးလို့ Toyota ရဲ့အကြီးအကဲတယောက်ကလည်းပြောပါတယ်လူတိုင်းလွတ်လွတ်လပ်လပ်သွားနိုင်လာနိုင်ကြဖို့ကအရေးကြီးတယ်အဲ့ဒီလိုမျိုးသွားလာနိုင်ဖို့အတွက်လည်းရှေ့ပြေးတည်ထွင်မှုတွေကို Toyota ကလုပ်နေတာလို့ဆိုတယ
်တကယ်တမ်းပြောရင်တော့အမြင်အယုံချွတ်တက်နေတဲ့သူတွေအတွက် Microsoft နည်းပညာကုမ္ပဏီကြီးက headset နှစ်ချက်ကိုအရင်ထွင်လိုက်တာအဲ့ဒီ headset ကဘယ်နေရာမှာပါရှိတယ်ဆိုတာကိုဂျူလူနဲ့နေရာရှာပေးတဲ့ GPS စနစ်ကိုအဓိကသုံးတာပါဒီဆက်ကတော့မြို့ရဲလမ်းတွေမှာမျက်မမြင်တွေသွားလာတဲ့ခါမှာအဆင်ပြေအောင်ရွေးရတာပ
ါ Cities Unlock လို့နာမည်ပေးထားတဲ့ project ကတော့ Microsoft နဲ့ဒီ UK က Guide Dogs ဆိုတဲ့မျက်မမြင်အဖွဲ့ပေါင်းပြီးတော့မှအမြင်အာရုံဆုံးနေတဲ့သူတွေကိုမြို့ရဲလမ်းတွေပေါ်မှာဒီယုံကြည်ချက်ရှိရှိအမိအခိုကင်းကင်းနဲ့သွားလာနိုင်ဖို့လုပ်နေတဲ့ project ဖြစ်တဲ့ရှင်မော်တော်ကားမောင်းတဲ့သူတွေကိုတနေရာကနေပြီးတော့တနေရာရောက်အောင်လို့ GPS နဲ့လမ်းညွှန်တယ်လို့မျိုးပဲဒီမျက်စိမမြင်တဲ့သူတွေကိုလည်းသူတို့သွားချင်တဲ့နေရာကိုလမ်းလျှောက်သွားတဲ့အခါမှာအရှိအနောက်တောင်မြောက်မှာဘလို့အဆောက်အဦတွေရှိတယ်ဘာဆိုင်တွေရှိတယ်လဲဘာလမ်းတွေရှိတယ်ဆိုတာကိုအဲ့ဒီ Cities Unlock ဆိုတဲ့နှစ်ချက်ကနေပြီးတော့ပြောပြပါတယ်အဓိကတော့အတန်နဲ့နေရာတွေပုံတွေကိုစိတ်မှန်းနဲ့ပုံဖော်နိုင်အောင်လို့ထွင်ပေးထားတာပါ
အဲ့ဒီ Cities Unlock နှစ်ချက်ကတော့အခုအစမ်းစမ်းသပ်တဲ့အဆင့်မှာရောက်နေပြီဗျအရင်ဆုံး UK မှာစပြီးတော့စမ်းနေတဲ့အဆင့်ပေါ့ဘယ်သူမဆိုကိုယ့်ဘဝမှာဖြစ်ချင်တာတွေဖြစ်နေအောင်လို့နည်းပညာအကူအညီနဲ့ပံ့ပိုးပေးဖို့ဖြစ်တယ်လို့ Microsoft ကုမ္ပဏီကယူရတာတဲ့မဆင်မြတ်မို့ရဲ့
Toyota ကားကုမ္ပဏီရဲ့ယူရချက်ကလည်းသူတို့နဲ့တိတ်မကွာပါဘူးကိုသားညုံရဲ့ဘယ်လိုမျိုးအခြေအနေဘယ်လိုနေရာဘယ်လိုဆွမ်းဆောင်ရည်မျိုးပဲဖြစ်နေပါစေ
သွားရှင်ရကိုအမိခိုကင်းကင်းနဲ့သွားနိုင်ကြဖို့အတွက် project blade ကိုလုပ်ရတာလို့ပြောထားတယ်လေ
လက်ရှိသူတို့ထွန်နေကြတဲ့မြင်းခွာပုံပခုံးပေါ်မှာချိတ်တင်လို့ရတဲ့ဆက်ကနေပြီးတော့ဝတ်ထားတဲ့သူကိုဘယ်နာမှပါရှိတယ်လဲကိုယ့်ရဲ့ပတ်ဝန်းကျင်မှာရှိနေတဲ့အရာဝတ္ထုတွေကဘာတွေလဲတခြားသူတွေရဲ့မျက်နှာအမူအရာကဘယ်လိုရှိတယ်လဲဆိုတာကိုပါအကဲခတ်ပေးနိုင်မဲ့ဤပညာထက်သွင်းနိုင်မှုကြိုးစားနေတယ်လို့ Twitter ကုမ္ပဏီကကြေညာထားပါတယ်
နဘရမဒီ Bluetooth ကျိုးမဲ့ဆက်သွယ်ရေးနည်းပညာကိုသုံးပြီးတော့မှ smartphone တွေနဲ့ချိတ်ဆက်ပြီးတော့တခြားအသုံးဝင်တဲ့ကိစ္စတွေကိုပါလုပ်လို့ရအောင်လို့တီထွင်သွားမှာပါတဲ့ Toyota ကုမ္ပဏီက engineer တွေကဒီမျက်မမြင်အဖွဲ့အစည်းတွေကအမြင်အာရုံစုံနေကြတဲ့သူတွေနဲ့အနီးကပ်ပူးပေါင်းပြီးတော့မှသူတို့အတွက်တကယ်ကိုလက်တွေ့လိုအပ်တဲ့လိုအပ်ချက်တွေကဘာတွေလဲဆိုတာမေးပြီးတော့ဖြည့်ဆည်းပေးနိုင်ဖို့တီထွင်နေတာလို့ဆိုပါတယ်လောလောဆယ်မှာတော့ဒီ project blade ကစမ်းသက်ထွင်းနေတဲ့အစ်စ်မှာပဲရှိနေသေးပြီးတော့ဘယ်တော့ထွက်လာမလဲဆိုတာကိုတော့လောလောဆယ်မှာမသိရသေးပါဘူးရှင
်မဆုမြတ်မော်စီစဉ်တင်ဆက်တဲ့ blogger တွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့ကဘာတလွားကအမှုပညာရှင်တွေရဲ့သတင်းတိုးတိုးထွားထွားတွေကိုစူးစီးတင်ဆက်ပေးထားတဲ့မအေးတန်တာကျော်ရဲ့တက်တက်ရောင်သတင်းလွှာအစီအစဉ်အလှည့်ပါနားဆင်ကြရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးစိတ်နှပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလောင်းမှာတော့မင်းသားကြီး services တစ်လုံးမွေးနေ့ကပြီးခဲ့တဲ့သတင်းပတ်မှာဆိုတော့သူအသက်ဘယ်လောက်များပြည့်သွားပါပြီလဲပြီးတော့ပြင်သစ်နိုင်ငံမှာကျင်းပနေတဲ့ Okudon Paris Fashion သတင်းပတ်ဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါအမေရိကန်သမ္မတဘရက်အိုဘားမားဟာသူသမရယာလူနယ်ရှိနေစဉ်နှစ်တည်းမှာနောက်ဆုံးကြုံရတဲ့လွတ်လပ်ရေးနေကိုပြီးခဲ့တဲ့ဇူလိုင်လ၄ရက်နေ့ကအင်ဗီရိုမှာဆင်နွှဲသွားခဲ့ပါတယ်။ညနေပိုင်းမှာတော့သမရအိုဘားမားကသူ့ရဲ့တမိကြီးမလီယာရဲ့မွေးနေ့အတွက်မွေးနေ့တေးလက်ဆောင်တချင်တပုတ်နဲ့တီးဆိုဖျော်ဖြေခဲ့ပါတယ်။
Just because it's a job of a father to embarrass his daughters. I've got one last job.
အဖေတယောက်ရဲ့အလုပ်ကတမိဖြစ်တဲ့သူကိုအချက်ခွဲမဟုတ်ဘူးလားဗျာဒီတော့ကျွန်တော်လုပ်ရမယ့်အလုပ်တခုကြံပါတယ်လို့ပြိသက်တွေကိုသူကပြောပြီးတော့မလီယာအတွက်မွေးနေ့တေးလက်ဆောင်မှာဆိုပြီးတော့မွေးနေ့တေးလက်ဆောင်တည်ဆိုခဲ့ပါတယ
် Just a quick happy birthday for Malia Happy birthday to you Happy birthday to you Happy birthday dear MaliaHappy birthday to you.
ဒီတဲ့တွေကလည်းတချင်းကိုဝိုင်းဆိုပြီးပြော့အသက်16နှစ်ပြည့်တဲ့တမိကြီးမလီယာကတော့စင်မော်တက်လာပြီးတော့သူ့ရဲ့ဖေဖေကိုပွေဖက်ခဲ့ပါတယ်ဟောလိဝုဒ်မင်းသားကြီးဆီဗက်စတာစတာလုံးရောမင်္ဂလာမွေးနေ့ပါရှင်ဟုတ်ပါတယ်ဇူလိုင်လ6ရက်နေ့မုတ်ထုံးနေ့ကပဲဒီမင်းသားကြီးအသက်80ပြည့်သွားခဲ့ပါတယ်Rocky ရုပ်ရှင်ကားတွေမှာလက်ဝဲသမား Rocky ဖြစ်နေတရုတ်ဆောင်ပြီးတော့နာမည်ကြီးခဲ့တဲ့ရုပ်ရှင်မင်းသားကြီး Sylvester Stallone က Director လည်းဖြစ်ဇာတ်ညွှန်းလည်းရေးထုတ်လုပ်သူပါလို့တဲ့ Hollywood ရုပ်ရှင်လောကမှာပပောင်းဆောင်ကပါဝင်သူဖြစ်ပါတယ်။သူက1986ခုနှစ်မှာစပြီးတော့ထွက်တဲ့ Rocky ဇာတ်လမ်းတွင်နဲ့အောင်မြင်မှုကိုမှတ်ကြောင်တင်နိုင်ခဲ့ပြီးတော့ဒီကားတွေနဲ့ပဲအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆုနဲ့အကောင်းဆုံးဇာတ်ညွှန်းဆုတို့အတွက်တစ်ကြိုပေးရွေးခံရတဲ့အစည်းအဝေးပါခဲ့ပါတယ်။ Stallone ကRambo ရုပ်ရှင်ဇာတ်လမ်းတွဲနဲ့လည်းအောင်မြင်မှုတွေကြီးကြီးမားမားရခဲ့တာပါ Rambo စကားတွဲက1982ခုနှစ်မှာ First Blood စကားနဲ့စခဲ့တာဖြစ်ပါတယ် Sylvester Stallone ကို1964ခုနှစ်မှာနယူးယောက်မြို့မှာမွေးဖွားခဲ့ပြီးတော့သူ့ကိုမွေးဖွားတော့မှအခက်အခဲတွေရှိခဲ့တာကြောင့်သူ့ရဲ့မျက်နှာကအကျော်တဝက်တစ်ပြက်ဆိုင်းသွားခဲ့ပြီးတော့အဲဒါကြောင့်ပဲသူ့ရဲ့သူများနဲ့မတူတဲ့မဲရှုံရှုံမျက်နှာထားနဲ့စကားပြောတဲ့အခါမှာလည်းခက်အဆုတ်ဆိုင်ဆိုင်ဖြစ်နေတာတွေဖြစ်ခဲ့ပါတယ်ဒီလိုမျိုးမွေးဖွားရမှာအခက်ခဲတွေကြုံခဲ့ရတဲ့ကလေးလေးကအခုတော့အသက်80ပြည့်သွားခဲ့ပါပြီနော်။မွေးနေ့နှစ်တရာတိုင်ပါစေလို့တောင်းဆုပြုပါရစေ။ဇူလိုင်လ3ရက်နေ့တနင်္ဂနွေနေ့မှာစတင်ကျင်းပတဲ့ Paris Haute Fashion သတင်းပတ်မှာပထမဦးဆုံးပြတဲ့ Fashion ဒီဇိုင်းတွေထဲမှာတော့ Versace လည်းပါဝင်ပါတယ်။ Versace ကကပတ်ပါတဲ့ Cashmere ကုတ်အင်ကြီးတွေဖဲဝတ်စုံတွေနဲ့ Atelier Versace စောင်းပေါက်ဖဏီမှုကိုပွဲထုတ်ခဲ့ပါတယ်။ Model တွေကပခုံးကျအင်ကြီးတွေနှစ်ဖက်မညီတဲ့ဖိုးချိုဖာယာဝတ်စုံတွေနဲ့ Catwalk ရှောင်းလမ်းမှာရှောက်ပြခဲ့ကြပြီးတော့တချို့တွေကတော့ပေါင်းမီကြက်ကြက်တွေနဲ့တွေ့ရတာပါ။ညနေပိုင်းဝတ်စုံတွေထဲမှာတော့တေချာဖြတ်ညက်ပြီးတော့ချုပ်ထားတဲ့ဝတ်စုံတွေအတွန့်တွေအထက်ထက်ပါတဲ့ Fashion လက်ရာတွေလည်းတွေ့ရပါတယ်။ ညနေပွဲတဲ့အကုတ်အင်ကြီးတွေမှာခရစ်စတယ်ရီနဲ့တစားဆင်ထားတာတွေဖဲသားဝိယုံဖဖဝိဆုံတွေကကော်ဇောနီခင်ခန်းသားတွေနဲ့လိုက်ဖက်မဲ့ဝိဆုံမျိုးတွေဖြစ်ပါတယ်တရေအထုံးဒေါက်ဖက်တ်တွေကလည်းတကယ်ကိုခေတ်စားနေတဲ့ဒီဇိုင်းတွေပါအယောင်အသွေးကိုတော့ဒီဇိုင်နာဒေါ်နယ်ဒလာဗဆာချီကပန်းရောင်ဖြော်ဖြော်နဲ့အယောင်ကွဲအပြားရောင်အမဲရောင်တို့ကိုရော့ဆက်သုံးထားပြီးတော့အနီရောင်ရင့်ရင့်နဲ့ခရမ်းရောင်ခက်ချစ်ချစ်သုံးထားတာလည်းတွေ့ရပါတယ်ပါရီမှာကျင်းပတဲ့2016အုတ်ကူတော်ဆာအူပေါင်ဖက်ရှင်သတင်းပတ်မှာ Chanel Valentino Giorgio Armani တို့ပါဝင်ပြသပြီးတော့ Dior Show ကတော့တင်းနှလာနေပါပဲကြာသွားပါလိမ့်မယ်။ J'adore vous bien la vie et moi Gucci Fendi et Prada Valentino Armani tu merde I love them Jimmy Choo ဆက်ပြီးပြပြပေးပါမယ်။ကနေဒါကနေဗမာငယ်ရွယ်နဲ့ကမ္ဘာကျော်နာမည်ကြီးသွားပြီးတော့လူမှုရေးမှာပြဿနာတွေမကြာခဏဖြစ်တတ်တဲ့ Jason Bieber တယောက်အခုတော့အဟန့်တားတွေကင်းပြီးတော့လွတ်လပ်သူတယောက်ဖြစ်သွားပါပြီ။သူကတာဝန်ပိုင်းတွေခြေချုပ်ချပြီးတော့ကန့်သက်ချက်တွေလှုပ်ထားတာအကုန်လုံးပြီးသွားခဲ့ပြီဖြစ်ပါတယ်။သူကအရင်ကသူ့ရဲ့အိမ်ဘေးနားကအိမ်နေခြင်းကိုဒေါသဖြစ်လို့ကြက်ဥနဲ့ပေါက်ပြီးတော့ပြဿနာတွေတက်ကြရာကနေပြီးတော့သူ့ကိုနှစ်နှစ်အတွက်ကန့်သက်ခဲ့တာပါ။ဒါရီမကပါဘူးဒန်ချခံရတဲ့အနေနဲ့လေရက်ရွာအကျိုးပြုတောင်းဝင်တချို့ကိုနိုင်40ကျားပောင်းဝင်လုတ်ပေးခဲ့ရပြီးတော့ကို့ဒေါသကိုဘလို့ထိမ့်မလဲအကြံပေးတင်ကြတဲ့တင်တယ်လည်းတက်ခဲ့ရပါတယ်ရော်ကြီးဖြစ်နေလေဒေါ်လာ8000ပေးရောခဲ့ရတာပါသူကအခုတော့အရန်လိမ်မာပြလိုက်လို့သူ့ကိုခြေချုပ်လုတ်ထားတဲ့ဌာနအရာရှိတွေနဲ့တရားသူကြီးကသဘောကျပြီးတော့ခြေချုပ်တလှဆော်ပြီးတော့ဇွန်လ9ရက်နေ့မှာပဲသူ့ကိုကန့်သက်တားမြစ်ချက်တွေလုတ်ထားတာကိုရက်ပေးလိုက်တာဖြစ်ပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းလွှာကိုရုပ်ရောအတန်ရောအပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah my own yacht Oh yeah my own jet
မရေးသနာကျော်အစီအစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတော့တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးကြပါတယ်။ဒီသတင်းပတ်ရဲ့သူယုံကြည်ရာအစီအစဉ်မှာတော့ဩစတေးလျနိုင်ငံအမျိုးသားတက္ကသိုလ်မှာပညာရေးဘာသာရပ်နဲ့မဟာဘွဲ့ကိုယူခဲ့ပြီးတော့မန္တလေးမြို့ကဖောင်တော်ဦးဖုံးတော်ကြီးပညာသင်ကျောင်းမှာဆရာမလုပ်နေတဲ့ဒေါက်တင်မမထက်ဘာကိုယုံကြည်တယ်လဲဆိုတာကိုတင်ပြထားပါတယ်။မမိုးဖြူကစီစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်ဟောင်းတော်ဦးကျောင်းမှာလည်းကောင်းကျက်ဆက်ပြီးတော့ဟောင်းတော်ကျောင်းမှာဆရာမတက်ဆံမှာလုပ်နေတယ်ပေါ့နော်အဲအော်စတြေးလျနေပြီးတော့လည်းဒီမူလာတန်းဒေတာရင်းမဟာဝိဒ်ကိုထားပါတယ်အခုလုပ်နေတဲ့လုပ်တာတော့ဒီကျောင်းဆရာမလို့ဆရာမတွေကိုစတင်ပြရတယ်ပြီးတော့ပုံပြင်လေးတွေလိုက်ထည့်ကြရတာပေါ့အော်ဟိုယုံကြည်ရယုံကြည်ရနဲ့တက်တက်ပြီးတော့ဆွဲရမယ်ဆွဲခါတော့တော့မှဒီဒေသရဲ့တွေလည်းအားရရှိတယ်အထူးဆုံးအားရရှိအဲ့ပေါ်မှာယုံကြည်မှုတွေကလည်းမတင်ဘူးပေါ့အလုံးနဲ့ပတ်သက်လာလို့ရှိရင်ထားရှိတဲ့ဟိုယုံကြည်မှုတခုကပါလေဆိုလို့ရှိရင်ဒီလူတိုင်းမှာဘဝတန်ဖိုးဆိုတာရှိတယ်အဲ့လိုကြည့်ရဲအဲ့ဒီဘဝတန်ဖိုးဆိုတာကမျိုးသေးနေတဲ့ပုံစံလို့မရဘူးကိုလုံးနေရတဲ့အလုံးကကိုယ်ပတ်ဝန်းကျင်ကလူတွေကိုယ်ရဲ့အတိုင်းဝိုင်းကိုယ်ဒေသဝင်ကဒီသဝင်းကျင်ကမိသားစုတွေအဲ့ဒီမျိုးလူတွေအပေါ်မှာဘယ်လောက်ထိအပြည့်အစုံဆောင်နဲ့ကြာရမှုရှိတယ်လဲဆိုတဲ့အပေါ်မှာမြည်ပြီးတော့ဘဝကိုဆက်ဒီဘဝတန်ဖိုးကိုဆုံးဖြတ်လို့ရတယ်လို့ယုံကြည်တယ်။အဲ့တော့အတန်းတိုင်းဆုံးတော့ကိုယ်တက်နိုင်တဲ့အားနဲ့အသားစုတွေအပေါ်မှာကောင်းလာလေးတွေဖြစ်အောင်ကိုယ်တိုင်းဝိုင်းကိုမိသားစုကိုယ်ကျောင်းပေါ့နော်အဲ့လိုမျိုးကိုယ်နိုင်ငံမှာလည်းဘယ်လိုမျိုးကောင်းလာလေးတွေလုပ်ပေးမလဲဆိုတာမျိုးအတက်နိုင်ဆုံးစဉ်းစားပြီးတော့လုပ်ပေးတာလေဒါကတော့အလုံးနဲ့ပတ်သက်တဲ့ယုံကြည်ချက်ပေါ့ဒီတော့ရေနောက်ထပ်ယုံကြည်ချက်ကဟိုစာသင်ခန်းထဲမှာပဲဖြစ်ဖြစ်ပုံပြင်တွေပြောနေတဲ့အခါမှာပဲဖြစ်ဖြစ်ပြောမိတဲ့အကြောင်းအရာလေးကအဓိကပါလဲဆိုလို့ရှိရင်လူတိုင်းလူတိုင်းမှာအားသာချက်ရှိတယ်ပြီးရင်ပြည့်စုံစရာလေးတွေလည်းရှိကြတယ်အဲ့လိုမျိုးပဲလူတိုင်းလူတိုင်းမှာကျွမ်းကျင်တဲ့အရာကိုယ်နဲ့
ကိုတိကျတဲ့အရာတွေအများကြီးရှိကြတယ်ဒါပေမဲ့ဒီရှင်ကြံရတာလေးတွေရှိကြတယ်ဘသူကဘသူထက်တာလဲဘသူကဘသူထက်မတောင်းဆိုတဲ့ဟာမျိုးတွေရှင်ကြရတာလေးရှိတယ်ပေါ့ဒါပေမဲ့နောက်နေနေတာတော့လူတိုင်းလူတိုင်းကသူ့ရဲ့ဒီအားပါချက်တွေရှိတဲ့ဟာကိုယုံကြည်တယ်အဲ့တော့တင်ညာကိုတွားရှင်နေနေအင်းထက်မပါဘူးဆိုတဲ့ဟာမျိုးပြောလို့မရဘူးပေါ့နော်ဥပမာပြောမယ်ဆိုရင်ကျောင်းဆရာမတယောက်နဲ့ဟိုလေထဲမှာလေဆိုင်နေတဲ့ဒီတယောက်နဲ့ဆိုလို့ရှိရင်ကျောင်းဆရာမကမြို့ပေါ်ကျောင်းဆရာမဖြစ်ပါဘူးအဲ့တော့တင်ညာရေးရရှိနေစာတင်ညာကိုရှိနေဆိုရင်ဆရာမပေးပြရပါဘာလို့လဲဒီလေဆိုင်နေတဲ့ဒီကလေနဲ့တက်တက်တင်ဟာကိုရှိမှာပဲလေအဲ့ဆရာမကိုတွားပြီးလေဆိုင်တဲ့ဟာမသိလို့ပြောလို့မရတယ်လို့လေဆိုင်တဲ့တွေလည်းစာတင်နဲ့ဆရာမတော့မသိနိုင်ပါဘူးဆိုတော့ပြောလို့မရဘူးပေါ့နော်အဲ့ဒီဟာလေးရောတော့ယုံကြည်မှုရှိပါတယ်နောက်တစ်ခုကတရားနဲ့ကြောက်ပြန်လာဆက်တယ်ခါမှာဗာလေးကြီးယုံကြည်လို့ဆိုတော့ခွဲခြားဆက်တာနဲ့ဟာကိုလက်မခံနိုင်ဘူးပေါ့နော်ဘယ်လိုဘာဖြစ်လို့လဲလို့ဆိုရင်ဒီနေ့တော့လေကိုကိုဝိုင်းကလေခွဲခြားခံရရတယ်ဟိုအသားရောင်မြေတာမဲတာစာဟိုမျိုးနယ်ဆက်လို့ရစာဒီလိုခွဲခြားကြတယ်ဒါအဲ့ဒီခါကျတော့ကြီးလာတော့ဘယ်လိုမျိုးယုံကြည်လာလဲဆိုလူကောင်းမှုကြီးဆိုတာကဟိုလူဟိုဘာသာရေးတွေလူမျိုးရေးတွေအိုးဘယ်နိုင်ငံမှာလို့ဒီမျိုးနေရာလာလို့ဘယ်တိုင်းမှာဖြစ်လို့ဆိုတော့ခွင့်ချလို့မရဘူးဆိုးရည်ဒီကတော့ဆိုးရည်ဒီလိုပဲတက်မှတ်လို့ရမယ်အဲ့ဒါမျိုးပေါ့နော်အဲ့တော့အဲ့လိုမျိုးပုံမှန်မျိုးဒီပြောဟိုအသားရောင်ချောင်းမျိုးလို့ဒီမျိုးမျိုးကြပါပါရေးရလို့ခွဲခြားဆက်ဆံတာမျိုးမရှိပါဘူးလို့ခွဲခြားဆက်ဆံတဲ့ပုံမှန်လည်းဒီလူချင်းမျိုးရှိဘူးလက်လဲမဲ့ခံပါဘူးပေါ့နော်အဲ့တော့ဒီအဲ့ဒီတော့ပြောသွားတယ်အသေးသေးတစ်နည်းနည်းပြန်လာဆက်တယ်မျိုးရေပေါ်မှာလေယုံကြည်မှုရှိရလားဒီမဟုတ်ပါဘူးမိသားစုမှာလည်းအရင်ကြီးတဲ့ယုံကြည်မှုမျိုးရှိတယ်ပေါ့နော်အဲ့ဒါကဟိုနှောင်းယုံကြည်ထားတာပါလဲဆိုတော့မိသားစုကိုယ့်ရဲ့ဒီတောက်ရင်းစီအတိုင်းပိုင်းဟာကုသိုလ်နှောင်းရဘုရားပါပါဆွဲခါတော့ဟိုလူမြင်လဲဆိုတော့ကုသိုလ်ရနိုင်ဆုံးနေရာအကောင်းဆုံးနေရာတစ်ခုလို့မြင်တယ်ဒီတော့ရေမိသားကိုလည်းမျှဝေနိုင်ဖို့အကောင်းဆုံးနေရာတစ်ခုလို့မြင်တယ်ပေါ့နော်အဲ့တော့နှောင်းရဲ့ယုံကြည်ချက်တွေဆရာနေပြီးတော့လည်းအသားတွေလည်းအခုခုပြန်ရရှိလိမ့်မယ်လို့မျှော်လင့်ပါတယ်ကျေးဇူးများအပ်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုတော့အပတ်စဉ်တနင်္လာညတိုင်းစောင့်မျှော်နားဆင်နိုင်ပါတယ်တနင်္လာနေ့ညချမ်းအတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်စီစဉ်နေမကြခင်အဆုံးသတ်တော်မှာပါအခုကြံနေသေးတဲ့အချိန်မှာတော့သတင်းချင်းချုပ်ကိုကိုအောင်လင်းဦးကတလှည့်ကြီးညာပေးပါမယ်ရှင
်ယူရိုငွေမိုးဆွေးမျိုးကို IS သွေးကြွတွေလက်ကနေပြန်လည်သိမ့်ပိုက်ဖို့ကြိုးစားရမှာကူညီဖို့အမေရိကန်ကတပ်ဖွဲ့ဝင်960ထပ်မံစီလုံးမဲ့ကြောင်းအမေရိကန်ကာဝေးဝန်ကြီးကကြေညာပါတယ်စစ်သွေးကြွတွေပေါ်ဆက်စင်ရေးတွေနောက်တစ်ဆင့်တက်နိုင်မှုအီရန်ခေါင်းဆောင်တွေစစ်မြေပြင်ကတပ်မှုတွေနဲ့တွေ့ဆုံဆွေးနွေးဖို့ဘက်ကက်မြို့တော်ကိုရောက်နေတဲ့ဝန်ကြီး H. Carter ကအမေရိကန်တပ်တွေစီလုံးမဲ့အစီအစဉ်ကိုဒီနေ့မှပဲကြေညာလိုက်တာပါအမေရိကန်ပြည်သူ New Hampshire ပြည်နယ်မှာမနက်ပိုင်းကျင်းပမဲ့မက်ဆက်စည်းရုံးပွဲမှာ Democratic Party သမ္မတလောင်းဖြစ်ဖို့တေချာသလောက်ရှိနေတဲ့ Hillary Clinton နဲ့အတူပြန်ပြဖြစ်တဲ့ Ted Cruz နဲ့ Bernie Sanders တို့အတူလက်တွဲမဲဆက်ဖို့ရှိနေပါတယ်။ပုံမခိုင်မာအားကောင်းတဲ့အမေရိကန်ပြည်သူကိုတည်ဆောက်ဖို့ထိပ်ပိုင်းလူကျန်းစာတွေအတွက်တင်မဟုတ်ပဲအားလုံးအကျိုးခံစားရစေမယ့် CY Senate ရဲ့တည်ဆောက်နိုင်မှုကိစ္စတွေကိုဆွေးနွေးပြလိမ့်မယ်လို့လည်းဝန်ကြီးနိုင်ငံရေးဝန်ကြီးအောင် Clinton ရဲ့မဲဆက်ဝတ်တောင်းရှိသူတွေကပြောဆိုခဲ့ကြပါတယ်။ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နီယာမှာဆက်ကမဲ့သူဖြစ်ရှင်ပြန်ရမှာစွန့်ရုံဝန်ကြီးအင်ဒရီယာလစ်ဆန်နှုတ်ထွက်သွားတဲ့အတွက်ပြန်ပြက်ဖြစ်တဲ့ပြည်ရေးဝန်ကြီးထရီဇာမေတယောက်သာကျန်မာတော့တယ်ခိုင်မာအားကောင်းတဲ့ထောက်ခံမှုတွေနဲ့ဝန်ကြီးချုပ်တူအမြန်ဆုံးခန့်အပ်တာတိုင်းပြည်အတွက်အကောင်းဆုံးဖြစ်တဲ့အကြောင်းလဲစွန့်ရုံဝန်ကြီးလစ်ဆန်ကဒီကနေ့ပဲဒိန်းနောက်တိထံပြဖို့တဲ့ကြေညာချက်ထဲမှာပြောဆိုခဲ့တာပါကုလသမဂ္ဂကပြစ်ခတ်ရဆဲကိုတောင်းဆိုပြီးနိုင်ပိုင်းအကြဒီကနေ့မှာပဲတောင်းဆိုတဲ့နိုင်ငံမြို့တော်မှာတပ်ဖွဲ့တွေပြင်းထန်ဖြစ်ပွားပါတယ်ကုလသမဂ္ဂလူညွန်ရေးကောင်စီကတော့စစ်တမ်းသင်းတိုင်းပြည်မှာရံဖက်လက်နက်ကင်အုပ်စုတွေကိုသက်ဆိုင်ရာခေါင်းဆောင်တွေကထိန်းသိမ်းရဖို့တောင်းဆိုခဲ့တယ်လို့ရပ်သားတွေနဲ့ကုလသမဂ္ဂထိန်းချုပ်တဲ့နေရာတွေကိုတိုက်ခိုက်မှုတွေကိုဆက်ရဆွေးမှုဖြစ်တတ်မှတ်ကောင်းတတ်မှတ်မယ်လို့တတိပေးထားတာပါ
သ တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တရင်နာနေညာချမ်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုအောင်အောင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအင်ဂျင်နီယာကတော့ဘေးလ်ဘာဘာဖြစ်ပါတယ်ရှင်။ကျမကဆုမမဒီညအစီအစဉ်မှုဖြစ်တာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုညပိုင်းထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ3251နဲ့လိုင်းလက်မီတာ190တို့ကနေတစ်ချိန်ပြန်ပြီးထုတ်လွှင့်ပေးပါတယ်ရှင်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။
This program has come to you from the Voice of America, Washington.